Welcome to the Voice of America in Burmese.
Mingla minute ki ma shin Washington myo raw VOA American tan ga ni 2015 ku ni February la 22 ye sanin ni minute khin season rwe go Myanmar sanaw chain minute 6 nai ga ni 9 nai thi line to meter 24 32 ne 40 ru ga ni dai yai thong twin twa ma ba shin ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမန္တနာချန်နယ်ကျွန်တော်ကြော်ကြော်သိင်းကြညာမှာပါရေမြနိုင်ငံရဲ့အချက်တည်းပြည်လဲဖို့ပိုနီးလာပြီလို့ကုလသမဂ္ဂအထူးတန်တမန်ကပြောလိုက်ပါတယ်ဆိုမာလီယာမှာတော့နာမည်ကျော်ဟိုတယ်ကြီးတစ်ခုကိုတိုက်ခိုက်တာကြောင့်လူ20ထက်မနည်းသေဆုံးပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အထူးချုပ်ထားတဲ့ဝတ်စုံကိုဒေါ်လာ8သိန်းနီးပါးနဲ့ဒေလန်ဆွဲတော့ပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမှာခင်ဗျာ
ကောင်းပါပြီရှင်ရွှေပြည်သားစစ်မှုဆောင်မှာတော့နှစ်ပတ်ကျော်ကြာမြင့်လာတဲ့အထယ်ချုပ်အလုတ္တမားတပိတ်ကိုဖြိုခွဲရမှာအလုတ်သမားတွေရောလုံခြုံရေးရဲတွေပါထိခိုက်ဒဏ်ရာရပြီးအခြေအနေတွေတင်းမာနေပါတယ်
။ကျမတို့နောက်ဆုံးဆန်းခံတော့ကျမတို့ကရဲမရှိရတော့ဖိုင်ဖိုင်နေ155လောက်ရှိ။ကျမပြည့်ချက်မရှိတဲ့ကျမမဖိုင်နေတော့ကောင်းပါတယ
်။အလုတ်သမားကောင်းဆောင်တဦးက VOE ကိုပြောသွားတာပါရှင်။သတင်းအစီအစဉ်အပြီးမှာနားဆင်ရမှာပါ။ဒါအပြင်ပြင်းထန်နေတဲ့ကိုကန့်ဒေတာတိုက်ပွဲနဲ့စစ်ပြေးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေတွေကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့နနခင်အင်္ဂလိပ်စာသင်ကန်းစာနဲ့အတူထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍတွေထဲမှာစိုင်းဆရာမကြီးဒေါခင်မျိုးချစ်အကြောင်းပြောပြထားတဲ့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာစာရာတွေကိုတင်ဆက်မှာပါ။အခုတော့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မနန္ဒာချမ်းတို့ကပြောပြပါအောင်ရှင်
။ဆိုနီအများစုရှိတဲ့ရင်းမြစ်နိုင်ငံမှာမကြသေးခင်ကအာဏာရယူလိုက်တဲ့ရှီးယားသဘုံတွေအပါအဝင်ပြိုင်ဘက်နိုင်ငံရေးပါတီတွေကြားပြည်တွင်းစစ်အထိဖြစ်မသွားအောင်တားဆီးနိုင်မဲ့သဘောတူညီချက်တစ်ခုရဖို့အနည်းနေပြီလို့ရင်းမြစ်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကပြောလိုက်ပါတယ်။လက်ရှိအချက်အတဲကိုအဆုံးသတ်စေမဲ့နိုင်ငံရေးသဘောတူညီချက်တရက်စီဥတီတဲ့အင်မတန်အရေးပါတဲ့အဆင့်တစ်ခုကိုဒီကနေ့မနေ့ရခဲ့တယ်လို့ဂျမားဘီနိုမားကသူ့ရဲ့ Facebook စာမျက်နှာမှာတောက်ကြနေကပြောထားတာပါ။လက်ရှိအောက်လွတ်တော်မှာမပါတဲ့နိုင်ငံရေးအင်အားစုတွေအားလုံးရဲ့ပါဝင်မှုကိုအာမခံတဲ့ဂျားဖြတ်ဥပဒေပြုအဖွဲ့တရက်ပေါ်ပေါက်ရေးဆွေးနွေးပွဲမှာပါဝင်သူအားလုံးကသဘောတူခဲ့ကြတယ်လို့သူကဆိုပါတယ်။သဘောတူညီချက်ရအောက်လွတ်တော်ဟာလက်ရှိပုံစံအတိုင်းဆက်ရှိနေမှာဖြစ်ပြီးလူထုဂျားဖြတ်ကွန်ကရက်ဆိုတာကိုဖွဲ့စည်းမှာပါ။လက်ရှိအထက်လွတ်တော်အမတ်တွေကိုဂျားဖြတ်ကောင်စီအသစ်နဲ့အစားထိုးမဲ့သဘောတူညီချက်ဟာလမ်းကြောင်းမှန်လှုပ်ဆောင်မှုတစ်ခုဖြစ်တယ်လို့ကြေညာချက်ထွက်လာပြီးတဲ့နောက်အမေရိကန်ပြည်ထောင်စုဆိုင်ရာရည်မြင့်တန်ယုံပြောခွင့်ရမိုဟာမက်အယ်ဘာရှားက VOA ကိုပြောပါတယ်။ဒါဟာကြိုဆိုရမယ့်ခြေလှမ်းပါ။ရပ်ပေါင်း20လောက်ဆွေးနွေးပြီးတဲ့နောက်အများသဘောတူညီချက်တစ်ခုရလာနိုင်တဲ့အတွက်အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်ပေမဲ့ဆွေးနွေးရအောင်မဲ့တခြားအဓိကအကြောင်းအရာတွေရှိပါသေးတယ်လို့တန်ယုံပြောခွင့်ရအယ်ဘာရှားကပြောပါတယ်
။လီဗျားနိုင်ငံရှေ့ပိုင်းမှာလူသေဆုံးမှုတွေဖြစ်ခဲ့တဲ့တောက်ကြနေကကားဘုံးခွဲတိုက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းလီဗျားမှာရှိနေတဲ့ IS စစ်သွေးကြွအဖွဲ့တွေကပြောဆိုလိုက်ပါတယ်။ကွာဘာမြို့မှာတေကန်ကားဘုံးခွဲမှု3ခုထက်မနည်းဖြစ်ပွားခဲ့ရမှာအနည်းဆုံးလူ40သေဆုံးပြီးတော့ဒါဇင်ပေါင်းများစွာဒဏ်ရာတွေရရှိခဲ့ကြတယ်လို့လီဗျားအရာရှိတွေကပြောဆိုပါတယ်။ဘာကပြည်နယ် IS အဖွဲ့ခွဲကဒီတိုက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်ပြီးတော့ဖောက်ခွဲရေးသမားတွေဟာလီဗျားနဲ့ဆော်ရီနိုင်ငံသားတွေဖြစ်တယ်လို့ပြောဆိုခဲ့ကြောင်းကိုအမေရိကန်ခြေစိုက်အကြမ်းဖက်မှုစောင့်ကြည့်ရေးစိုက်စုံစမ်းထောက်လန်းရေးအဖွဲ့ကပြောဆိုခဲ့တာပါ။ကွာဘာမြို့ဟာ IS တွေရဲ့အမာခံစခန်းတွေအနီးမှာရှိနေပေမဲ့နိုင်ငံတကာကအသိမှတ်ပြုလက်ခံထားတဲ့လီဗျားအစိုးရကထိန်းချုပ်ထားတဲ့နယ်မြေဖြစ်ပါတယ်။တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နေရာအတိအကျနဲ့ပတ်သက်လို့တော့ကွဲလွဲတဲ့သတင်းတွေမျိုးမျိုးထွက်ပေါ်နေတာပါ။ကားဘုံးခွဲမှုတစ်ခုဟာဆိုရင်ကွာဘာမြို့ကလုံခြုံရေးအဆောက်အုံတစ်ခုအနီးတက်စီဆိုင်မှာဖြစ်ခဲ့တာလို့တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။တခြားတာဝန်ရှိသူတွေကတော့လုံခြုံရေးအဆောက်အုံကိုတီးခြားတိုက်ခိုက်ခဲ့တာလို့ပြောဆိုခဲ့ပြီးတော့နောက်တနေရာကတော့လေပြားလွတ်တော်ပြောခွင့်ရသူရဲ့နေအိမ်ကိုပြစ်မှတ်ထားခဲ့တာလို့ပြောဆိုခဲ့ပါတယ်။IS စစ်သွေးကြွအဖွဲ့ကိုတစ္ဆာကန်နဲ့လက်နက်ကိုင်တွေကနေနယ်မြေတွေပို့ရအောင်ကြိုးပမ်းလာနေတဲ့အတွက်လီဗျားနိုင်ငံမှာစံဖတ်မှုတွေကြီးထွားလာနေတာဖြစ်ပါတယ်။လီဗျားနိုင်ငံမှာစင်ပြိုင်အစိုးရနှစ်ခုနဲ့လက်နက်ကိုင်အုပ်စုတွေကြားမှာသဘောထားကွဲပြားမှုတွေကြောင့်လီဗျားကောင်းဆောင်မူမာဂရာဖီကိုရာထူးကနေဖယ်ရှားခဲ့တဲ့2012ခုနှစ်နောက်ပိုင်းကစလို့တိုင်းပြည်မှာမတည်ငြိမ်မှုအခြေအနေတွေနဲ့ဇက်တိုက်ကြုံနေရတာလည်းဖြစ်ပါတယ်
။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကလူကြိုက်များတဲ့ဟိုတယ်တစ်ခုကိုအယ်ရှာဘပ်အစ္စလာမ်စစ်သွေးကြွတွေကတိုက်ခိုက်တာကြောင့်အစိုးရတာဝန်ရှိသူ2ဦးအပါအဝင်လူ20ထက်မနည်းသေဆုံးပြီးဒုတိယဝန်ကြီးချုပ်တန်းရရသွားပါတယ်။ Central Hotel ကပလီကျောင်းလေးထဲမှာဧည့်သည်တွေတောက်ကြနေဝတ်ပြုစုတောင်းပွဲပြီးပထမဖောက်ခွဲမှုဖြစ်တယ်လို့မိုဂါဒီရှုမှာရှိတဲ့ VOA သတင်းတောက်ကပြောပါတယ်။အဲဒီနောက်ဒုတိယဖောက်ခွဲမှုဆက်ဖြစ်ပြီးတနတ်တွေနဲ့ဆက်ပစ်တာပါ။တောက်ကြနေဝတ်ပြုစုတောင်းပွဲအတွင်းဖောက်ခွဲရေးပစ္စည်းတွေအပြစ်တင်ထားတဲ့ကားတစီဟိုတယ်ထဲကိုမောင်းဝင်လာတာလို့လူညိုရေးအဖွဲ့ရဲ့ပြောခွင့်ရ Carson Ahmed Rubel ကပြောပါတယ်။ ကားကိုဘယ်သူကဘယ်လိုဖောက်ခွဲလိုက်တယ်ဆိုတာစုံစမ်းစစ်ဆေးနေပြီးတော့ဟိုတယ်အဆောင်တွေကိုမေးမြန်းနေတယ်လို့သူကပြောပါတယ်။ Central Hotel ကနေထူထပ်တဲ့အမဲရောင်မိခိုးလုံးကြီးတွေထွက်လာတာကိုမြင်ကြရပါတယ်။အဲ့ဒီဟိုတယ်ဟာလွှတ်တော်အမတ်တွေနဲ့အစိုးရဝန်ကြီးတွေအပါအဝင်တာဝန်ရှိသူတွေအတဲများတဲ့ဟိုတယ်ပါ။တည်ဆုံသွားသူတွေထဲမှာမိုဂါဒီရှုဒုတိယမြို့တော်ဝန်မိုဟာမက်အေဒန်ဂူလက်နဲ့ဆိုမာလီလွှတ်တော်အမတ်အိုမာအာလီနော်တို့လည်းပါဝင်ပါတယ်။ဒဏ်ရာသူတွေထဲမှာတော့ဆိုမာလီဒုတိယဝန်ကြီးချုပ်မိုဟာမက်အိုမာအာဒီနဲ့တည်ယူပို့ဆောင်ရေးနဲ့လေကြောင်းဆိုင်ရာဝန်ကြီးအာလီအာမက်ဂျာမာဂျန်ဂါလီတို့ပါဝင်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းချီဘော့ယွာနာကတိုက်ပွဲတွေမှာဘိုကိုဟာရမ်စစ်သွေးကြွတွေကလူ21ယောက်ထက်မနည်းကိုတပ်ပစ်လိုက်တယ်လို့နိုင်ငံတွင်းသတင်းရင်းမြစ်တွေကတောက်ကြနေမှာသတင်းဌာနတွေကိုပြောပါတယ်။အစိုးရထိုးစစ်ကနေထွက်ပြေးလာတယ်လို့ဆိုတဲ့စစ်သွေးကြွတွေဟာကျေးရွာနှစ်ရွာထက်မနည်းကိုစီးနင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ချီဘော့ယွာဟာပြီးခဲ့တဲ့ဧပြီလကကျောင်းသူလေး200ကိုဘိုကိုဟာရမ်အဖွဲ့ကပြန်ပေးဆွဲသွားတဲ့ဖြစ်ရပ်ကြောင့်လူများသိလာတဲ့ရွာလေးလေးဖြစ်ပါတယ်။ဘိုကိုဟာရမ်အဖွဲ့ရဲ့နိုင်ငံအရှိမြောက်ပိုင်းကအခြေစိုက်စခန်းတွေကိုလေကြောင်းကနေတိုက်ခိုက်တာမှာစစ်သွေးကြွအများပြားသေဆုံးသွားတယ်လို့ကြာတာရင်းနဲ့မှာနိုင်ဂျီးရီးယားစစ်ဘက်ကပြောပါတယ်။ဘိုကိုဟာရမ်အဖွဲ့ရဲ့အခိုင်အမာခြေကုပ်စခန်းတစ်ခုဖြစ်တဲ့စမ်ဘီစာတစ်တောနယ်ကိုဇာမြို့တွေကလေ့ကျင့်ရေးစခန်းတွေနဲ့လက်နက်တိုးလောင်းရုံတွေကိုနိုင်ဂျီးရီးယားလေတပ်ကပစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့စစ်ဘက်ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။လေကြောင်းကတိုက်ခိုက်ခံရပြီးတဲ့နောက်စစ်သွေးကြွအများပြားစခန်းကနေထွက်ပြေးသွားကြတယ်လို့လည်းဆိုပါတယ်။စစ်ဘက်ရဲ့ဒီထုတ်ပြန်ချက်ကိုတိကျအတိမပြုနိုင်သေးပါဘူး။ဆမ်ဘီစာတစ်တော့ဟာချီဘော့ယွာကအပေါင်းသူလေးတွေကိုစစ်သွေးကြွတွေပြန်ပေးဆွဲဖမ်းခေါ်သွားတဲ့နေရာလည်းဖြစ်ပါတယ်။ကြီးမားကျယ်ပြန့်တဲ့အဲ့ဒီတစ်တော့ဟာနိုင်ဂျီးရီးယားပြည်နယ်၅ခုရဲ့ဒေသတွေမှာဖြန့်ကျက်တည်ရှိနေတာဖြစ်ပြီးတော့ဒီအစ္စလာမ်အစွန်းရဝါဒီအဖွဲ့ရဲ့ပုံခုံနေရာဖြစ်နေတာနှစ်ပေါင်းများစွာကြာခဲ့ပြီဖြစ်ပါတယ
်။ View American Than မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA ကနေစနေနေ့မနေ့ဖက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်။ပြီးခဲ့တဲ့နှစ်ကယူကရိန်းနိုင်ငံ Kiev မြို့တော် Maidan ရင်းပြင်မှာရုရှားစန့်ကျင်ရေးဆန္ဒပြသူတွေကိုလက်ဖြောင့်တနက်သမားတွေနဲ့ပစ်သက်တာမှာရုရှားနိုင်ငံတိုက်ရိုက်ပါဝင်ပတ်သက်နေတယ်လို့ယူကရိန်းသမ္မတပက်ထရိုပိုရူရှန်ကိုကတောက်ကြနေမှာဆွတ်ဆွဲလိုက်ပါတယ်။ယူကရိန်းလုံခြုံရေးတပ်ဖွဲ့တွေမှာအထောက်အထားရှိတယ်လို့ဆိုပြီးတပ်ဖြတ်မှုနှစ်ပတ်လည်အချိန်မှာသူကအဲ့ဒီလိုဆွတ်ဆွဲလိုက်တာပါ။မိုက်ဒန်ရင်ပြင်မှာပစ်ခတ်ဖို့ပြပလက်ဖြောင့်တနက်သမားတစုပါတဲ့အဖွဲ့ကိုရုရှားသမ္မတရဲ့လက်ထောက်ဗလာဒီစလာဗ်ဆူခော့ဖ်ကဦးဆောင်ခဲ့တယ်ဆိုတဲ့အထောက်အထားကိုအထူးတပ်ဖွဲ့ဝင်တွေကပေးခဲ့တယ်လို့နိုင်ငံတော်လုံခြုံရေးအဖွဲ့အကြီးအကဲကပြီးခဲ့တဲ့ရက်နေ့ငယ်မှာပဲသူ့ကိုပြောခဲ့တဲ့အကြောင်းတပြက်ခံရသူတို့ရဲ့ဆွေမျိုးသားချင်းတွေကိုမစ္စတာပိုရူရှန်ကိုကပြောပါတယ်။ဒီဆွဆွဲချက်ဟာသွေယူသွေးရနဲ့ယူသွတ်တဲ့ဆွဆွဲချက်ပဲလို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကတုံ့ပြန်ပြောဆိုပါတယ်။ယူကရိန်းရှေ့ပိုင်းမှာပြစ်ခတ်ရဆဲရေးပြီးခဲ့တဲ့တရင်ဘက်ကသဘောတူညီချက်ကိုရုရှားကြောတော့နောက်ခံပေးထားတဲ့တိချခွက်ထွက်ရေးဝါဒီတွေကဆက်ပြီးချိုးဖောက်နေမယ်ဆိုရင်ရုရှားနိုင်ငံဟာပိုကြီးမားတဲ့တံပိုးတွေပေးဆက်ရမှာဖြစ်တယ်လို့နောက်ထပ်အထူးကြံဖဲထုတ်ခံထားရတာနဲ့ရင်ဆိုင်ရမယ်လို့အမေရိကန်သမ္မတအင်ပီရိုကတောက်ကြနေမှာပြောပါတယ်။
ဘရာဇီးအင်ဒိုနီးရှားနှစ်နိုင်ငံကြားဆက်ဆံရေးကိုရှင်းရှင်းလင်းလင်းမလုပ်ရသေးသဖြင့်ဘရာဇီးနိုင်ငံဆိုင်ရာအင်ဒိုနီးရှားသံမတ်သစ်တိုတိုရီယန်တိုကိုလက်ခံမှာမဟုတ်ဘူးလို့ဘရာဇီးသမ္မတဒီမာယူဆက်ကတောက်ကြနေမှာပြောဆိုလိုက်ပါတယ်။အစ်စ်ခံလိုက်တဲ့သံမတ်အစ်စ်တွေကိုဘရာဇီးလီးယားမြို့တော်မှာသမ္မတယူဆက်ကနေပြီးတော့အခမ်းအနားနဲ့ကြိုဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားသံမတ်သစ်ရဲ့ခန့်အလွာကိုအတည်ပြုဖို့ကိစ္စကိုတော့ဆိုင်းငံ့ထားဖို့သူကဆုံးဖြတ်ခဲ့ပါတယ်။ဘရာဇီးနိုင်ငံသားဂူလက်တေဟာမူရစ်ဆေးဝါးတယ်ဆောင်ရောင်းဝယ်မှုနဲ့အင်ဒိုနီးရှားနိုင်ငံမှာလက်ရှိသေတံရင်ဆိုင်နေရတာဖြစ်ပါတယ်။ဂူလက်တေဟာစိတ်ပိုင်းဆိုင်ရာကျန်းမာရေးမကောင်းဘူးဆိုပြီးတော့စမ်းသပ်စစ်ဆေးသိရှိရတာကသူ့ကိုသေတံပေးမဲ့ကိစ္စကိုတားဆီးဖို့ဘာမှလုပ်နိုင်မှာမဟုတ်ဘူးလို့အင်ဒိုနီးရှားရှေ့နေချုပ်ကတောက်ကြနေမှာပြောပါတယ်။မူရစ်ဆေးဝါးတယ်ဆောင်ရောင်းဝယ်မှုနဲ့ဆွဆွဲခံရတဲ့ဘရာဇီးနိုင်ငံသားမာကိုမော်ရီယာကိုလည်းဒီဇန်နဝါရီလမှာပဲအင်ဒိုနီးရှားကတေတံစီရင်ခဲ့ပါတယ်။မော်ရီယာကိုတေတံမပေးဖို့ဘရာဇီးကပန်ကြားတာကိုအင်ဒိုနီးရှားနိုင်ငံကပယ်ချခဲ့ပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံဆိုင်ရာဘရာဇီးသံမတ်ကိုပြန်ခေါ်ခဲ့ပါတယ်။အင်ဒိုနီးရှားသံမတ်ခန့်အလွာကိုညှင်းပယ်တာမဟုတ်ပဲဆိုင်းငံ့ထားတာဖြစ်တယ်လို့ကြိုတင်စီစဉ်မထားတဲ့တောက်ကြနေကအချင်းယုံသတင်းစာရှင်းလင်းမဲ့ဘွဲမှာသမ္မတယူဆက်ကပြောဆိုခဲ့ပါတယ်။
အိန္ဒိယဝန်ကြီးချုပ်နေရင်ဒရမိုဒီရဲ့နာမည်ကိုဒေါင်းလိုက်ထည့်သွင်းချုပ်လုပ်ထားတဲ့သူမတူတဲ့အနေအထားဝတ်စုံကိုတောက်ကြနေကလီလံပစ်တာမှာအမေရိကန်ဒေါ်လာ8သိန်းနီးပါးပေးပြီးဝယ်သွားပါတယ်။မ Mr. Modi လိုပဲ Gujarat ပြည်နယ်ကစိန်ခုံတဲ့ Lalji Patel ကအိန္ဒိယရူပီးငွေ43သန်း American Dollar 639,500 ပေးပြီးတော့လိလံအောင်သွားတာပါ။အင်ဂျီပေါ်မှာသူ့ရဲ့နာမည်ကိုရွှေရောင်ဒေါင်လိုက်အစင်းချောင်းအဖြစ်ထည့်သွင်းချုပ်လုပ်ထားတဲ့ဝတ်စုံကိုပြီးခဲ့တဲ့လကအိန္ဒိယနိုင်ငံရောက်လာတဲ့ American သမ္မတဘရက်ဂိုဘားမားနဲ့တွေ့ဆုံချိန်မှာဝန်ကြီးချုပ် Modi ကဝတ်ဆင်ခဲ့ပါတယ်။ဝစုံကိုချုပ်လုပ်တဲ့မူရင်းကုန်ကြမ်းဈေးကရူပီးငွေတန်းကျော်အမေရိကန်ဒေါ်လာ16,000ရှိမယ်လို့ခန့်မှန်းထားပါတယ်။လူတန်းပေါင်းများစွာဆင်းရဲတွေနဲ့နေတဲ့အိန္ဒိယလူနိုင်ငံမျိုးကဝန်ကြီးချုပ်တယောက်အနေနဲ့ဒီလောက်ဈေးကြီးတဲ့ဝစုံချုပ်လုပ်ဝစ်ဆင်တဲ့ပေါ်အတိုက်ခံလွှတ်တော်အမတ်တွေကဝေဖန်ခဲ့ကြတာပါ။လေလံတင်ရောင်းချလိုက်တဲ့အဲ့ဒီဝစုံနဲ့တခြားပစ္စည်းတွေဟာပြီးခဲ့တဲ့နှစ်မေလမှာမစ္စတာမိုဒီဝန်ကြီးချုပ်ဖြစ်လာပြီးတဲ့နောက်ရခဲ့တဲ့လက်ဆောင်တွေဖြစ်တယ်လို့ဂူဂျရက်ပြည်နယ်တာဝန်ရှိသူမီလင်းတိုရာဗန်ဒီကပြောပါတယ်။လက်ဆောင်ပစ္စည်းတွေထဲမှာငွေနဲ့ကြေးတို့နဲ့လုပ်ထားတဲ့အလှဆင်ပစ္စည်းတွေနဲ့တခြားပစ္စည်းတွေပါဝင်ပါတယ်။အခုလေလံတင်ရောင်းချလို့ရတဲ့ငွေကိုစူးစူးရွရွညက်ပတ်ပစ္စည်းနေတဲ့ဂင်္ဂါမြစ်တန်ရှင်ရဲ့အတွက်အသုံးပြုမှာဖြစ်ပါတယ်။ဂရိနိုင်ငံအတွက်ချင်းငွေအစီအစဉ်ကိုနောက်ထပ်၄လတက်တန်းထပ်တိုးဖို့ယူရိုငွေကြေးသုံးဒေသရဲ့ဗန်ဒိုင်းဝန်ကြီးတွေကတောက်ကြနေမှာဆုံးဖြတ်လိုက်တာကြောင့်ဂရိနဲ့ဂျာမနီအကြားအခြေတင်ဖြစ်နေတာအဆုံးသတ်သွားပါပြီ။ဂရိနိုင်ငံရဲ့ချင်းငွေဆိုင်ရာစစ်ဆေးရေးမှုတွေတုံ့တက်လိလာဖို့အတွက်အသေးစိတ်ပြုပြင်ပြောင်းလဲရေးအစီအစဉ်တစ်ခုကိုတရင်လာနေမှာဂရိတာဝန်ရှိသူတွေကတင်ပြမယ်လို့ခန့်မှန်းထားပါတယ်။အယူဝါဒကိုစုပ်ကင်ထားတဲ့ကျိုးချောင်းစီလျော်စွာလုတ်တာကပိုပြီးအကျိုးများမယ်ဆိုတာသက်ဆိုင်သူအားလုံးကသဘောပေါက်တယ်လို့ဥရောပသမဂ္ဂ EU တာဝန်ရှိသူဒူးကပြောပါတယ်။ချင်းငွေအစီအစဉ်ကိုတိုးချဲ့မဲ့ဘယ်လိုအစီအစဉ်မျိုးမဆိုဘန်ဒါရံမုံငွေဆိုင်ရာလှုပ်ဆောင်ရမှာတချို့နဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာချိတ်ဆက်ထားတာတချို့ပါတဲ့လို့ဥရောပကျွေးရှင်တွေကအခိုင်အမာပြောထားတာပါ။တရားမဝင်ရွှေ့ပြောင်းဝင်လာသူတွေကိုပြန်ပို့ရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတဘရက်ဂိုဘားမားအစိုးရဟာတရားဥပဒေရေးနဲ့နိုင်ငံရေးအရနောက်ထပ်ရင်ဆိုင်နေရပါတယ်။တရားမဝင်ရွှေ့ပြောင်းဝင်ရောက်သူအများအပြားကိုဥပဒေအရရေးယူတာကနေအကောက်ွယ်ပေးမဲ့မစ္စတာအိုဘားမားရဲ့အမိန့်ညွှန်ကြားချက်ကိုပယ်ချပြီးတရားသူကြီးတူကဆုံးဖြတ်ထားတာကိုအကောင့်ထင်မဖော်ဘဲဆိုင်းငံ့ထားဖို့တင်ပြမယ်လို့သမ္မတအင်ပြူတော်တာဝန်ရှိသူတွေကပြောပါတယ်။တရားသူကြီးရဲ့အမိန့်ကိုအဲ့ဒီလိုဆိုင်းငံ့ထားမယ်ဆိုရင်အထက်တရားရုံးတစ်ခုမှအယူခံတင်တဲ့ကိစ္စမပြီးမချင်းသမ္မတအိုဘားမားရဲ့ညွှန်ကြားချက်အတိုင်းအတည်ဖြစ်နေမှာပါ။နိုင်ငံရဲ့ပြည်စည်းနေတဲ့လူမှုကြီးကြပ်ရေးစနစ်ကိုပြင်ပြောင်းလဲရေးကြေညာထားတဲ့အဆင့်တွင်အတိုင်းသမ္မတကဥပဒေကြောင်းရအကောင့်ထင်ဖော်တာလို့အင်ပြူတော်ပြောခွင့်ရကပြောပါတယ်ခင်ဗျာ။
Direct from Washington, the voice of America,
VOA. စနေနေ့နေ့ခင်းနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းတဲ့မနက်နာချန်သူကပြပြသွားတာပါရှင်။အခုဆက်လက်ပြီးတော့ဒီရွှေပြည်သားစက်မှုဇုံကအလုတ္တမဆန္ဒပြပွဲအခြေအနေတွေကိုပြပြမှာပါ။ February 20ရက်နေ့ညနေပိုင်းကရွှေပြည်သားစက်မှုဇုံမှာအခြေခံလုခလစာတုံ့ပြန်ပေးဖို့ဆန္ဒပြတောင်းဆိုနေတဲ့အထည်ချုပ်အလုတ်သမားတပိတ်ကိုရဲအာဏာပိုင်တွေကအကြမ်းဖက်ဖြိုခွဲခဲ့ပြီးအခြေအနေတွေဟာတင်းမာခဲ့ပါတယ်။အမျိုးသမီးအလုတ်သမား35ဦးကျော်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲတချို့လည်းဒဏ်ရာရခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒါအပြင်ဥဆောင်လှုပ်ရှားနေတဲ့အလုတ်သမားတပိတ်ခေါင်းဆောင်၈ဦးကိုရဲအာဏာပိုင်တွေဘက်ကလည်းဖမ်းဆီးခေါ်ဆောင်သွားပါတယ်။လက်ရှိအခြေအနေမှာတော့ဒီစူပောင်းအလုတ်သမားတပိတ်စခန်းကိုအီလန်းမြန်မာအထည်ချုပ်ဆက်ယုံရှိမှဆက်လက်ထားရှိပြီးအလုတ်သမားအင်အား600လောက်ညာလုံးပေါက်ထိုင်တပိတ်ဆန္ဒပြနေကြပါတယ်အကြောင်းဆောင်ကဒီလိုပါရှင်အခုရွှေပြည်သားစက်မှုဇုံနှစ်မှာဆန္ဒပြနေတဲ့အထည်ချုပ်ဆက်ယုံအလုတ်သမားတွေဟာကိုရီးယားလူမျိုးပိုင်တွေဖြစ်တဲ့အီလန်းမြန်မာကော့စတင်နဲ့နောက်တရုတ်လူမျိုးပိုင်ဖြစ်တဲ့ Ford Glory ဆက်ယုံကဖြစ်ပါတယ်အခြေခံလစာတိုးမြင့်ပေးဖို့သက်ဆိုင်ရာစက်ယုံတွေရှိမှရတရင်ပတ်နှစ်ပတ်ကြာကြာဆန္ဒပြနေတဲ့အလုတ်သမားတပိတ်စခန်းတွေကိုတောက်ကြနေညနေပိုင်းမှာလုံချုံရေးရဲတပ်ဖွဲ့အင်အား400လောက်ကဖြိုခွဲခဲ့တယ်လို့အလုတ်သမားတပိတ်ခေါင်းဆောင်တဦးဖြစ်သူအီလန်းမြန်မာစက်ယုံကမဝင်းတန်က VOE ကိုပြောပါတယ်
ကျွန်တော်တို့ကပထမတော့ကတော့ကျွန်တော်တို့ကလေးတွေပေါ့နော်ရဲတပ်သား3စီးလာတယ်4စီးလာတယ်ကျွန်တော်မဖြစ်လောက်ဘူးထင်တယ်ပေါ့ကလေးတွေစစ်ကြောင်းချီတတ်မယ်ဆိုပြီးတော့တန်းစီထားတဲ့အချိန်မှာကျောင်းရှိမှာကျန်တဲ့ကလေးတွေကိုဘယ်လိုလုပ်လဲဆိုတော့တမအောင်လာမေးတယ်။သူကဒီတပိတ်စကန်ကိုရှေ့ပေးလို့ပေါ့ရှေ့ပေးအောင်ကျောင်းကတော့အဖလို့ရှေ့ပေးရမှာလေ။ကျောင်းတို့ပတ်စံမရတဲ့အတွက်ကျောင်းမဖြည့်ပေးနိုင်ဘူးပေါ့။ဒါသူကဆက်အောင်ရှေ့မှာပြိနေတဲ့ကျောင်းတို့ဖယ်ပေးရမှာပေါ့။ဖယ်ပေးလို့ရှိရင်ဥပဒေကအရေးယူမယ်။အရေးယူမယ်ဆိုတော့တမဘာပုံမှန်နဲ့အရေးယူမှလဲလို့ပြောတယ်။သူကပုံမှန်ကိုမပြောနိုင်ဘူး။သူကဆက်အောင်ရှေ့ပိတ်ဆို့မှုနဲ့လည်းအဲ့လိုမပြောရဲ။ပြောတယ်ကျောင်းကအတိုက်ခံပြောတာဒါမှမဟုတ်ကျောင်းတို့နေမရရဲတယ်မဟုတ်ဘူး။လိုင်းသားအရေးလို့ပြောတာလေကျွန်တော်တို့ကျောင်းတော်ကျောင်းကျောင်းနဲ့အတောင်းနဲ့တော့အတက်ခံနေတာပေါ့အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်ပေါ့နော်ကျောင်းတို့အကုန်လုံးဖမ်းမယ်ပေါ့မှာလေဖမ်းမယ်ဆိုတော့ဘာဥပဒေနဲ့ဘာအပေါင်းမှန်းနဲ့ဖမ်းမှာလဲပေါ့အာနာလည်းကျတော့ကြိုက်ကြလေးတွေကိုအရင်ဆုံးခေါ်သွားရှိရကုန်ခေါ်သွားချိန်မှာစံနေတဲ့မင်းကလေးတွေအကုန်လုံးလိုက်မယ်ဆိုပြီးလိုက်ကြမယ်ကျမတို့နောက်ဆုံးဖမ်းခံတော့ကျမတို့တော့ရဲမဆွေးရတော့ဖိုင်ဖန်နေ35လောက်ရှိကျမကျမပြစ်ချက်မရှိဆိုကျမမဖမ်းနဲ့ကျမကကားပေါ်တက်မယ်ဆိုတက်ပြီးနောက်ဆုံးကျတော့တပိတ်ချက်ကြောင့်ပြန်ချီတက်လာတဲ့ချိန်မှာကျမအဲကားဖောက်ပြီးကျမရအောင်ပြန်ထွက်လာခဲ့တယ်ဆက်ပြီးအမသူတို့ရလည်းဟိုလိုရကြကလေးတွေတော့အထင်အရောက်40လောက်ခံရပါတယ်။ယောက်ျားလေးကအခုလက်ရှိကျမရှိမှာသတင်းရတာဆို3ယောက်4ယောက်5ယောက်ရှိတယ်ယောက်ျားလေးက ကြီးကြီးမားမားဖြစ်တာပေါ့နော်မင်းကလေးတွေကတော့အများကြီးပဲမှာအယောက်40ဆိုစက်နေက35ကမင်းကလေးတွေပေါ့သူစုကျိုးနဲ့ညီလုံကြီးကျဲတာပြီးတော့ဘာရောစားရှိရဲတွေပိတ်တော့ငယ်လို့သူကဓာိုင်းရဲ့အကာရင်းနဲ့အကုန်လုံးလာပြီးတော့သူတို့တပိတ်စကောင်းအကုန်ဖြူသွားတယ်ရှိနေတဲ့အမိုးတွေအကာရင်းအကုန်ဖြတ်ခဲ့တယ်ခလေးတွေလည်းအမှရိုက်နှက်သွားတယ်အခုဆိုဆွဲအောင်ကလေးလေးနဲ့တောင်းကြိုးလာမကြိုးလာဆိုအခုမှဆွဲအောင်ပါအမှန်ရိုက်ဖို့အစီအစဉ်လုပ်နေတော့မရှိသေးဘူ
းဆိုတော့အမတို့အခုစူပေါင်းတပိတ်ကိုအခုဘယ်နေရာမှာလှုပ်ထားလဲရှင
်ကျွန်တော်တို့အီလန်နံပါတ်မှာပါ
အလုံးဒီအလုံးသမားအင်အားဘယ်လောက်ရှိလဲရှင်အခုအဲ့ဒီစက္ကန့်မှာလေ
600ကျော်လောက်လို့ရှိမယ
်ဟုတ်ကဲ့အဲ့တော့အမားတို့အဲ့ဒီခုစူပေါင်းဟိုဆန္ဒပြနေတဲ့ဒီတပိတ်စက္ကန့်ကနေပြီးတော့ဗာဆက်လောက်သွားမလဲရှင
်ကျွန်တော်တို့ကကျွန်တော်တို့လူမျိုးတိုက်ကဆိုမရမချင်းတော့တောင်းပါပါဘာအဓိကတောင်းဆိုစရာအခြေခံလုပ်ခလာတာ300ရရှိဖို့ရယ်နောက်ပြီးတော့အစိုးရအခြေခံလုပ်ခလာတာအနေနဲ့တတ်မှတ်ပေးဖို့ရယ်နောက်အာဆီယံလာတာအတိုင်းကျွန်တော်တို့လုပ်ပေးဖို့တော့အဓိကပေါ့
နှစ်ဖက်တင်းမာတဲ့အခြေအနေတွေကြောင့်လုံခြုံရေးရဲတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့မျက်မြင်သက်သေတချို့က VOE ကိုပြောပါတယ်။လက်ရှိအထယ်ချုပ်အလုံသမားတအူးရဲ့အခြေခံလစာဝင်ငွေဟာတစ်လကိုမြန်မာကျပ်4000ဖြစ်ပါတယ်။အခြားအချိန်ပိုကြီးရပ်မှန်ကြီးနဲ့ဘောနပ်စ်တို့ပေါင်းမှကျပ်8000နဲ့တသိန်းပဝန်းကျင်လောက်ရကြတာပါ။ဒါကြောင့်မိသားစုစားစည်းအတွက်လုံလုံလောက်လောက်မရှိတာကြောင့်အခုလိုအခြေခံလစာတိုးမြှင့်ပေးဖို့အလုံသမားတွေကဆန္ဒပြနေကြတာဖြစ်ပါတယ်။ဖေဖော်ဝါရီလ2ရက်နေ့အလုတ်သမားတွေဆန္ဒစမပြခင်မှာစက်ယုံပိုင်ရှင်တွေနဲ့လောက်ခလစာတိုးမြှင့်ပေးဖို့ညှိနှိုင်းခဲ့ပုံကိုမဝင်းတန်းကအခုလိုပြောပါတယ
်။ပထမတော့ကျွန်တော်စက်ယုံထဲမှာရှိရပါတော့။ညှိတဲ့တင်ကကျွန်တော်3000 2000ခွင့်နဲ့ဆိုတော့ကျွန်တော်လက်ခံမဲ့အနေထားမှာရှိပြီးပါပြီ။ကလေးတို့ပြောပြီးပါပြီ။ပြီးတဲ့ချိန်ကျမှသူကလှုပ်ဝဲမလှုပ်ဝဲမဆိုအီလေးဆွဲပြီးအချင်းကိုဆွဲထားခဲ့ပါတယ်။တိတိကျကျအချင်းနဲ့အမှန်ကန်တော့ကျွန်တော်လိုချင်တယ်ပေါ့။ဒါပေမဲ့ကျွန်တော်ဒီလောက်မဟုတ်ဘူး။3000ပိုင်း9000နဲ့လက်စာဖြည့်ဖြည့်အချင်းကျမှကျွန်တော်တောင်းပါပါ။အဲ့လိုပဲသူကသဘောတူခဲ့တယ်။တူခဲ့ပြီးပြီးတဲ့ချိန်ကျတော့နောက်တော့ကျမတို့ဘယ်လိုပြောလဲဆိုတော့မပေးနိုင်တော့ဘူးလေတဖေးကတဖေးချင်းချပေးလိုက်ပြီကျမတို့ကတော့တဖေးမရှိဘူးပေါ့အမေတဖေးကဟိုသွားတယ်ဒီသွားတယ်ပေါ့ဒီလိုလွှဲပြောတာပေါ့နောက်ဆိုတဖေးကတဖေးချင်းချပေးလိုက်ကျမတို့ကလိုချင်တဲ့ချက်ကိုတနည်းလာနေမှအပြင်မပေးရင်ကျမတို့ကကိုလိုချင်တဲ့အတိုင်းတောင်းဆိုရမယ်လေဆိုတဲ့ဆိုတော့ဆန်နေနေကတဖေးကပြန်လာပြီးမီတင်လုပ်လိုက်တယ်တဲ့မီတင်လုပ်ပြီးတော့300ပဲပေးနိုင်တယ်ကျမတို့တောင်းတဲ့ပတ်စံကိုမပေးနိုင်ဘူးဆိုအဲ့လိုပြောတယ်ကျောင်းအချိန်မှာကလေးကလက်မခံနိုင်မယ်တဲ့ကျမစားလုပ်ပြီးတဲ့အချိန်မှာအပြင်ကိုတဖေးစကားစတာပဲညကြီးစတဲ့မှာ72ရံစားလို့
ဒါဆိုရင်အစိုးရကရောဂျားဝင်ပြီးတော့သူတို့စိတ်ဆက်ညှိနှိုင်းတာရောရှိလားရှင်
။ဝင်ကြီးတော့ဆင်းလာပြီညှိရောနော်။တနေ့ကပြည့်ရက်သက်တိုင်းညှိရင်ညှိပေမဲ့လည်းကျမတို့ဒေးကြီးကို400ထဲတိုးပြီးမပေးဘူးရှင်။အားသမို့ကျမတို့နေရာဖယ်ပေးဖို့ဝင်ကြီးကပြောပါတယ်။ဒီမှာမနေပေးဖို့ပေါ့နော်။တနေ့ရောရွှေ့ပေးဖို့။ကျမတို့စာတင်ဖို့နော်တရားဝင်စာတင်ပြီးတော့ရင်းစုစီနဲ့လမ်းလျှောက်မယ်ဆိုလျှောက်ဒီမှာတပိတ်စကန်တက်မဆွဲထားဖို့ပြောပါတယ်။ဒီဆက်အောင်ရှိရနေဖယ်ပေးရမယ်တဲ့။အဖယ်ပေးလို့ရှင်ဥပဒေကအရေးယူမယ်တဲ့။ဥပဒေအရေးကြီးမှာကျမဥပဒေဘာပုံမှန်းနဲ့တက်မလဲဆိုတော့သူတို့တော့မပြောဘူးရှင်မပြောဘဲနဲ့ကလေးတွေကုန်ပန်းတာ
အလားတူလှိုင်းတာယာမျိုးနဲ့ကတိုင်ရီအထယ်ချုပ်ဆက်ယုံအလုပ်သမားတွေကလည်းလောက်ခလာစာတိုးမြင့်ပေးရေးဆန္ဒပြနေကြဆဲဖြစ်ပါရဲ့ရှင်အခုဆက်လက်ပြီးတော့ကိုကန့်ဒေတာတိုက်ပွဲချင်းတွေကိုပြောပြမှာပါရှမ်းပြည်နယ်အရှေ့မြောက်ပိုင်းမြမအစိုးရတပ်တွေနဲ့ MNDAA ကိုကန့်လက်နက်ကိုင်တပ်ဖွဲ့တွေကြားနေ့စဉ်ရက်ဆက်တိုက်ပွဲတွေပြင်းထန်လာနေတာကြောင့်အဲ့ဒီဒေသကနေထွက်ပြေးကြတဲ့ဒုက္ခသည်ဥယေအခုဆိုရင်တသိန်းနီးပါးရှိလာပါပြီဒုက္ခသည်အများစုကတော့တရုတ်နယ်ဆက်ကိုထွက်ပြေးခိုလုံနေကြတာကြောင့်တရုတ်စိုးရကလည်းဒုက္ခသည်တွေထောက်ပံ့ရေးအတွက်လုံပန်းယုံတင်မကနေ့စဉ်လုံခြုံရေးကိုပါလှုပ်ဆောင်နေရတာဖြစ်ပါတယ်မြမအစိုးရတပ်တွေဘက်ကတော့မနေ့တောက်ကြနေကထိလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ထိုးစစ်ဆင်မှုတွေရှိနေတဲ့အကြောင်း VOA သတင်းတောက်တွေရဲ့သတင်းပေးပို့ချက်တွေကိုစူးစီးပြီးမတ်နန္ဒာချန်းကပြောပြမှာပါရှင
်ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာအစိုးရကစစ်အုပ်ချုပ်ရေးကြီးညာခဲ့ပြီးတဲ့နောက်ပိုင်းဥဖုံကြားရှင်ဦးဆောင်တဲ့ MNDAA ကိုကန်တပ်ဖွဲ့ကိုအစိုးရတပ်တွေကထိုးစစ်ဆင်မှုတွေအရှိန်မြင့်လာနေတာမှာမနေ့တောက်ကြနေကလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်အစိုးရတပ်ဘက်ကနေလက်နက်ကြီးတွေနဲ့ဒရဆက်ပစ်ခတ်ခဲ့ပြီးတော့ကြီးတဲ့အဖွဲ့နဲ့လည်းထိုးစစ်ဆင်ခဲ့ကြောင်းကိုတော့ MNDAA အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လင်းကအခုလိုပြောပြပါရစေ
။မနက်9နာရီခွဲကနေည6နာရီထိပါခင်ဗျာ။ဆိုတော့လက်နက်ကြီးနဲ့အရင်ပစ်ပါတယ်ခင်ဗျာ။အလုံး98ဆင်လောက်ရှိမှတည်းပစ်ပြီးတော့အာသူတို့ကြီးတက်ထိုးတက်ပါခင်ဗျာ။ည6နာရီထိပါခင်ဗျာ။ပြီးတော့သူတို့ကပြန်ဆုတ်သွားပါခင်ဗျာ။ဖုန်ချေးဆောင်မှာအဓိကဖြစ်ပါတယ်။အာဖုန်ချေးဆောင်ဆိုအခုတော့တော့သူတို့ဒီနဲ့အမြင်လာပြစ်နေတဲ့နေရာပါပဲခင်ဗျာ။အခုချိန်လေကသူတို့လာပြီးတော့ကျွန်တော်တို့ထိုးတိုက်နေတာပဲရှိရပါတယ်ခင်ဗျာ
ဒီလိုအစိုးရတပ်တွေဘက်ကထိုးစစ်တွေအချိန်မြင့်လာပေမဲ့လို့လဲကိုကန်လက်နက်ကင်တပ်ဖွဲ့တွေကနေထိန်းချုပ်ထားတဲ့နယ်မြေတွေကိုတော့မသိမ်းပိုက်နိုင်သေးပဲပြန်လည်ဆုတ်ခွာသွားခဲ့တယ်လို့လဲဦးထွန်းမြတ်လင်းကပြောဆိုပါရတယ်။အစိုးရပိုင်းသတင်းစာတွေမှာတော့ပြီးခဲ့တဲ့နှစ်ရက်ကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းမှာအစိုးရတပ်ဘက်ကအများရှိတဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ကြောင်းနဲ့ကိုကန်တပ်ဖွဲ့ဘက်က2ဦးသေဆုံးပြီးလက်နက်ငယ်9လက်နဲ့ခဲယမ်းဆက်ဆက်ပစ္စည်းတွေကိုသိမ်းဆည်းရမိခဲ့တယ်လို့ဖော်ပြထားပါရတယ်။ဒီလိုကိုကန့်ဒေသမှာနှစ်ဖက်ကြားတိုက်ပွဲတွေရက်ဆက်ပြင်းထန်လာနေတာကြောင့်ဒေသခံတွေစစ်ပြေးဒုက္ခတွေဖြစ်မြန်မာပြည်ရင်းနဲ့နယ်စပ်တလျှောက်တရုတ်ပြည်ဘက်ခြမ်းအထိထွက်ပြေးခဲ့ကြတဲ့ဒုက္ခတွေဥယျာဟာတသိန်းနီးပါးရှိလာပြီလို့ပြည်ခိုင်မျိုးပါတီကလောက်ကင်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်က VOA ကိုပြောပြပါတယ်
။လာရှူဝါမန်လီဝါခွန်လုံဝါချီရှူဟောဝါနယ်စပ်ကြောလုံးကျွန်တော်နယ်ခြားမှတ်တိုင်ရည်127 137 125လေတောင်းကျော်5000လောက်မှကျော်သွားပြီခင်ဗျာဒီနေ့အချိန်မျိုးဆိုအလောက်ကရအနည်းဇဝိုင်းမှာရှိတဲ့ရွာတွေအကုန်လုံးပေါ့ကိုကန်ကိုပိုင်ရုပ်ချုပ်ကွင်းရဒေသစေတီတလုံးလိုလိုဟိုဟိုအပေါ်မှာဆိုမောထိုက်ဆက်ဆက်တဲ့အကုန်ကြီးနေဘုံလုံးဆိုရင်6000ကျော်သွားပြီခင်ဗျာ
ဒါအပြင်လောက်ကင်မြောက်ဖက်ချမ်းတိုက်ပွဲတွေဖြစ်နေတဲ့ဒေသကဒုက္ခသည်တွေလာရှိုးမျိုးကိုမနစ်မနက်10နာရီလောက်မှဒိုင်းနာကား5စီး6စီးလောက်နဲ့ထပ်မံရောက်ရှိလာတယ်လို့လဲလာရှိုးမျိုးကတဦးကပြောပြပါတယ်ဒါအပြင်တရုတ်နိုင်ငံယူနန်ပြည်နယ်နမ်ဆန်မှာဖွင့်လှစ်ထားတဲ့ဒုက္ခသည်စခန်းတစ်ခုမှာလူ3000ကျော်သာဆန္ဒကြောင်းမလို့တခြားဒုက္ခသည်တွေဟာကိုယ့်ဘာသာပဲတခြားမှာအခန်းငှားနေကြရတဲ့အတွက်အခန်းငှားကတွေလည်းအခုဈေးတက်ကုန်တယ်လို့ဦးကျော်နေနိုင်ကဆက်ပြောပြပါရစေ။
အခုကသူတို့ဒုက္ခသည်တွေစခန်းက3-4000ပဲဆန်းတယ်။ဒါကသူတို့လက်မခံတော့ဘူး။ကျွန်တော်တို့ဟိုဘက်မှာဆိုရင်အခန်းတွေတော့ငှားလို့မရတော့ဘူး။ဟိုတိရုတ်ဒီနေနေစားတော့ကျောင်းစရအရင်တော့400 500သခန်းပေါ့အရင်ပေါ့နော်အခု2500 3000တော့ငားလို့မရတော့ဘူးလေအဲအခန်းခါလေ
အခုလိုမြန်မာဒုက္ခသည်တွေတရုတ်နိုင်ငံဘက်ထွက်ပြေးလာနေတာကြောင့်တရုတ်ဆိုရဟာစစ်ပြေးဒုက္ခသည်တွေကိုစားနပ်ရိက္ခာထောက်ပံ့ဖို့လုံမနေရတယ်လို့တရုတ်နိုင်ငံဘက်မှလုံခြုံရေးကိုလည်းထိန်းနိုင်ဖို့လက်နက်ကင်တပ်တွေကိုတင်းတင်းကြပ်ကြပ်ချထားပါတယ်။မြန်မာဆိုရကတော့နယ်စပ်ဖြတ်ကျော်တိုက်ခိုက်မှုတွေကိုကာကွယ်ဖို့အတွက်တရုတ်ဆိုရကိုတောင်းဆိုထားပါတယ်။အခုလိုကိုကန့်ဒေတာမှဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံစစ်ပွဲရေးပူးပေါင်းဆောင်ရွက်မှုကိုသာအာရုံစိုက်တဲ့တရုတ်ဆိုရအနေနဲ့မြန်မာတိုင်းသားလက်နက်ကင်တွေကိုထောက်ခံမဲ့သဘောမရှိဘူးလို့လည်းသုံးသပ်သူတွေရှိပါတယ်။ဒီထဲကဝါရှင်တန်ဒီစီခြေဆိုင် Stimson Center ကသုတေသီယွန်ဆန်ကတော့
So from China's perspective, the Myanmar government has much more to offer.
တရုတ်ရဲ့အထင်မြင်ချက်ကတော့မြန်မာအစိုးရကတိုင်းသားလက်နက်ကင်အဖွဲ့တွေထက်တရုတ်အမျိုးသားအကျိုးစီးပွားကိုပိုပြီးတော့ဆောင်ကျဉ်ပေးနိုင်မယ်ဆိုတာပဲဖြစ်ပါတယ်။ဒါပေမဲ့တရုတ်အစိုးရအနေနဲ့မြန်မာအစိုးရရဲ့ချစ်ကြည်ရင်းနှီးမှုကိုရကျင်နေဆိုရင်တော့တရုတ်အနေနဲ့နေဆက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပေးတဲ့အနေအထားမျိုးကိုဖန်တီးမယူသင့်ပါဘူး။နောက်တိုင်းရင်းသားအဖွဲ့အစည်းတွေကိုပထောက်ပံ့သင့်ပါဘူး
။ဒါပေမဲ့လို့လဲကိုကန့်တပ်ဖွဲ့ခေါင်းဆောင်ဦးဖုံကြားရှင်ကနေမြမအစိုးရနဲ့ဆက်ဆက်ဆွေးနွေးဖို့အတွက်မကြသေးခင်ကပဲအိတ်ဖွင့်ပေးစာပေးပို့ထားတယ်လို့ကိုကန့်တပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လင်းကပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲအခုလိုတိုက်ပွဲတွေပြင်းထန်လာနေတဲ့ကိုကန့်ဒေသကအခြေအနေတွေကိုသတင်းရယူလို့တဲ့မြမသတင်းတော့တွေအနေနဲ့လဲမီဒီယာထိန်းချုပ်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ကိုကန့်ဒေသမှာစေယုတ်ချုပ်ရေးကြေညာထားတဲ့3လတာကာလအတွင်းသတင်းသမားတွေအနေနဲ့ပုံနှိပ်ထုတ်ဝေခြင်းဆိုင်ရာဥပဒေတွေနဲ့ညှိစွမ်းမယ်ဆိုရင်စစ်ခုံရုံးကနေတိုက်ရိုက်စစ်ဆေးသွားမယ်ဆိုတဲ့အကြောင်းကိုမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ဗုဒ္ဓဟူးနေ့ကထုတ်ပြန်ချက်ထဲမှာပါဝင်ပါတယ်။ဒီလိုထိန်းချုပ်ခံရတာနဲ့ပတ်သက်ပြီးမြန်မာဂျာနယ်လစ်ကွန်ရက်ကအထွေထွေအတွင်းရေးမှူးဦးမြင့်ကျော်ကတော့
သူတို့အောက်ချိုရနာမိုင်တက်ဖို့ပေါ့အပြေဖြတ်မှုလို့ကိစ္စမျိုးပေါ့ဒီဥပဒေထည့်ရတာလည်းဖြစ်နိုင်တယ်နောက်တစ်ခါတော့ဒီမျိုးတစ်မျိုးနဲ့တမျိုးသူတို့ဒီနေ့ဒီကမှာဒီမျိုးဘာသာမပြေတဲ့ကြားမှာနှုတ်တော်ရတာအဲ့ဒီပြင်းပြောက်တော့ပါတော့အဲ့ဒီဟာနှစ်ခုပေါ်မှာရည်ရည်ပြီးတော့ထည့်ရတယ်လို့ဟိုကျွန်တော်ထင်တယ်ပေါ့နော်တရုတ်ချုပ်ရေးကတော့ဈေးဟာမှမကောင်းပါမတရုတ်ချုပ်ရေးဆိုတာအင်းတင်လို့လောက်ခုနေကျွန်တော်မြင်ရအောင်ခန့်နှက်ခံလိုက်ရပြီအဲ့ဒီအောက်မှာညံ့တဲ့ဈေးအစီအစဉ်လေးလည်းမျိုးသွားတောင်းဆိုလို့မလွယ်တဲ့အုပ်ချုပ်မျိုး
ဒါပြင်ဒီစေအုပ်ချုပ်ရေးဥပဒေအရအရေးယူခံရမယ်ဆိုရင်အ ਨੇ ဆုံးထောင်ဒဏ်3လကနေအများဆုံးသေဒဏ်အထိစီရင်ပိုင်ခွင့်ရှိတဲ့အမျိုးသားတွေမှာသတင်းမီဒီယာဥပဒေအရပြစ်မှုတွေလည်းအကျုံးဝင်နေတာဖြစ်ပါတယ်။လောလောဆယ်မှာတော့အခုတိုက်ပွဲဖြစ်ပွားနေတဲ့လောက်ကင်ဒေတာတွေမှာနှစ်ဖက်တိုက်ပွဲအခြေအနေတွေကိုသတင်းရယူဖို့သွားမဲ့သတင်းတော့တွေကိုအစိုးရတပ်တွေကနေလုံခြုံရေးယူပေးဖို့အတွက်မြန်မာဂျာနယ်လစ်ကွန်ရက်ကတောင်းဆိုထားပါတယ်ရှင်
။မနန္ဒာချန်းပြပြသွားတာပါရှင်။ကိုကန့်ဒေတာတိုက်ပွဲတွေနဲ့ပတ်သက်လို့လေလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာသောတာရှင်ရဲ့သဘောထားအမြင်တွေကိုဆွေးနွေးမှာပါ
။ရရှိမှာပြ။
ကိုကန့်ကိုပိုင်အုပ်ချုပ်ရေးဒေသကိုရေးပေါ်ချီနေကြညာပြီးတော့ရက်60ကြာဆုပ်ချုပ်ရေးဒေသဖြစ်တဲ့နိုင်ငံတော်တမရကလက်မှတ်ထူကြီးညာခဲ့ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရနေမီတခုကိုကာကွယ်ဦးစီးချုပ်ကဒိတ်ရိုက်အုပ်ချုပ်စီမံနိုင်တဲ့ပထမဆုံးဖြစ်ပါကိုကန့်ဒေသစီပရိပခဟာတိုင်းတစ်ပါးဆွတ်ဖက်ပါဝင်မှုရှိတယ်ဆိုပြီးတော့လူမှုကွန်ရက်ပေါ်ဒီမှာပြောကြဆိုကြဝေဖန်မှုတွေတွေ့နေရပါတယ်။ဒါကြောင့်မလို့အခုလာမဲ့စနေနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာတော့ကိုကန့်ပရိပခဟာပြပပြဿနာလားတိုင်းသာပြဿနာလားဆိုတာကိုဆွေးနွေးကြဖို့အတွက်စီစဉ်ထားပါတယ်။ပါဝင်စနေမင်းမြန်လူတွေသတို့ရှင်နေအနေနဲ့ VOE ကိုမိမိတို့ကိုဆက်သွယ်လို့ရမယ့်နံပါတ်တွေကြိုတင်ပြဖို့ထားစီလိုပါတယ်။ VOE ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့email လေးစာကတော့ burmese@voanews.com ဖြစ်ပါလေ။ဒါရေမပါဝင်နိုင်လို့ရှိရင်လည်းစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ရေးသားပြဖို့ထားလို့လည်းရပါတယ်ခင်ဗျာ။ VOE ကနေပြီးတော့ပါဝင်မေးမြန်းကြမယ်တော့ရှင်လေးကျေးဇူးပါလေ
။ဒီကနေ့ညအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဆက်လက်ပြီးတော့ထိုင်းလူဒုနဲ့အကျွေးတန်တရာသတင်းဆောင်မကိုတင်ပြမှာပါ။ထိုင်းနိုင်ငံကမိသားစုရေကြားမှာအကျွေးတွေတင်းနေတဲ့ပြဿနာဟာစိုးရိမ်စရာကောင်းလောက်အောင်ကြီးထွားလာနေပါတယ်။အကျွေးတန်တရားမှာနစ်နေရတဲ့ထိုင်းနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့ AFP သတင်းတပုတ်ကိုအခြေခံပြီးမက်ခွာညူကပြောပြမှာပါ
။လွန်ခဲ့တဲ့6လတုန်းကစစ်အာဏာသိမ်းပြီးချိန်ကစလို့ထိုင်းနိုင်ငံရဲ့တိုင်းပြည်စည်းဝါးရေးအခြေအနေဟာပြည်တွင်းသတင်းထုတ်ကုန်ရဲ့၄ဘုံတဘုံလောက်ပဲမဖြစ်စလောက်တိုးတက်မှုပြခဲ့တာပါ။ထိုင်းနိုင်ငံရဲ့အဓိကထုတ်ကုန်နှမျိုးဖြစ်တဲ့ဆန်နဲ့ရာဘာဟာလက်ရှိဈေးကျနေပြီးတော့ဈေးနှုန်းမတည်ငြိမ်တဲ့အတွက်လဲဝင်ငွေလျော့ကျနေရပါတယ်။နိုင်ငံရေးအခြေအနေမတည်ကြမရေရာဆဲဖြစ်တာကြောင့်တိုက်ခန်းကားနဲ့ရေရှည်ငွေမြုပ်နေတဲ့ကိစ္စတွေမှာအယောင်ွယ်ထိုင်းနေပါတယ်။စစ်အစိုးရကစီးပွားရေးနလန်ပြတ်ထူလာဖို့ကြိုးစားနေပေမဲ့လဲတန်းနဲ့ချီတဲ့အခြေခံပြည်သူတွေကတော့အကျွေးတန်တရာထဲမှာပဲနစ်နေကြသေးပါတယ်။ဘန်ကောက်မြို့မြောက်ပိုင်းစင်ချေဖုံးရံမှာရှိတဲ့နော်နဲ့သူ့မိသားစုဟာဗန်ကျွေးရောအပြင်ကလက်လက်ယူထားတဲ့အကျွေးတွေနဲ့ပါနစ်နေပြီးဝင်ငွေနဲ့လောက်ငအောင်သုံးဆွဲဖို့အတော်ခက်ခဲနေတာပါ။2011ခုနှစ်ရေကြီးတော့ငါပျက်စီးသွားခဲ့တဲ့ TV နဲ့အိမ်တောင်ပရိဘောဂါရီပြန်ဝယ်ဖို့အတွက်နမ်ကဘန်ကနေငွေချီခဲ့ပါတယ်။ဒါပေမဲ့အများစုကတော့အပြင်ကနေ10ဒိုးကနေ20ဒိုးအထိပေးရတဲ့တရားမဝင်ချီးငွေတွေဖြစ်ကြပါတယ်။သူလှုပ်လှုပ်တဲ့စက်ရုံကစီးပွားကြလာလို့သူ့ကိုအလုလှုပ်တဲ့နာယီတွေရှော့ချလိုက်တဲ့အခါမှာတော့သူကအဲ့ဒီအတူတွေပေးဖို့ခက်ခဲလာခဲ့တာပ
ါ라우ต้องพยายามที่จะลดค่าใช้จ่ายลงจากที่เราเคย
มีตัวอุตุสีတွေရှော့ချနေရပါတယ်အရင်ကဆိုရင်တော့ကျွန်တော်တို့စားကျင်တာစိတ်ကြိုက်စားလို့ရတယ်ဒါပေမဲ့အခုအကျွေးတွေကအရန်များနေတော့ဝင်ငွေနဲ့ထွက်ငွေချိန်ဆပြီးတော့အရန်ကိုတတိထားပြီးသုံးဆွဲနေရပါတယ်
လာစဉ်သူပေးရမယ့်ငွေကဘတ်2000ဖြစ်ပြီးသူရတဲ့တလစာဝင်ငွေကတော့ဘတ်14000ပဲရှိပါတယ်။ဒါကြောင့်အကျွေးကတက်တဲ့တက်လာနေတာပါ။အခုဆိုရင်ထိုင်းနိုင်ငံကတဦးချင်းဝင်ငွေနဲ့တင်လာတဲ့အကျွေးပမာဏတို့ရဲ့အချိုးမမျှတမှုဟာအာရှမှာအမြင့်ဆုံးဖြစ်လာနေပြီးလွန်ခဲ့တဲ့9နှစ်ကနေရှင်းလာရင်60ကနေ85ရာခိုင်နှုန်းအထိတက်လာပါတယ်။ထိုင်းရဲ့စီးပွားရေးအခြေအနေဟာ2014ခုနှစ်စစ်အာဏာမသိမ်းခင်ကတည်းကအတော်ရုန်းကန်နေရတဲ့အခြေအနေဖြစ်ပြီးစစ်ဆိုးရဟာရတအဆိုးရလက်ထက်နဲ့စာရင်မဖြစ်စလောက်သာပြောင်းလဲပေးနိုင်ခဲ့တာပါ
ใน 2 ปีหลังนี้นะครับเราประสบปัญหา depression
ပြီးခဲ့တဲ့2နှစ်တုန်းကစီးပွားရေးကျသွားတော့အခြေအနေတွေအတော်လေးဆိုးခဲ့ပါတယ်ပြန်ကျဈေးတဲ့တွေအလုပ်သမားတွေလိုအခြေခံလူရန်းသားတွေဟာဝင်ငွေလုံလောက်အောင်ရဖို့အတော်ကိုရုန်းကန်ခဲ့ကြရတာပါသူတို့ဝင်ငွေနဲ့သူတို့အသုံးစရာကမကာမိတော့ပါဘူ
းဒီလိုအဖြစ်တွေရဲ့ရလက်ကတော့အကျွေးရမှာနှစ်တဲ့နှစ်လာပြီးတချို့လူမှုရေးပိုင်းတွေမှာပါထိခိုက်မှုရှိလာခဲ့ပါတယ
်มันสถานการณ์มันแย่ขึ้นแล้วก็มันทําให
้အကျွေးတင်နေတဲ့အခြေအနေကဆိုးတဲ့ဆိုးလာနေတာပါအဲ့ဒီအခြေအနေကြောင့်မိသားစုတွေအတွင်းပြဿနာတွေပိုများလာပြီး question ပြက်ဆဲမှုတွေလည်းတိုးလာစေပါတယ
်သူတို့အတွက်ဖြည့်ရှင်းစရာတစ်ခုတည်းသောလမ်းကအပေါင်ဆိုင်ဖြစ်ပါတယ်တလစာဝင်ငွေနဲ့မလုံလောက်တဲ့အတွက်နောက်တလစာမရခင်စားတောင်းနေထိုင်ရေးအတွက်အစိုးရအပေါင်းဆိုင်တွေမှလက်ဝတ်ရတနာတွေနဲ့အသုံးဆောင်ပစ္စည်းတွေကိုထုခွဲရောင်းချနေကြရပါတယ်ရှင
်။မခွာညိုပါရှင်။စနေနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးပါတယ်ရှင်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းတော့မှာပါ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်နနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်မှာပါလိုင်းတိုမီတာ24 kHz 12123လိုင်းတိုမီတာ32 kHz 9325လိုင်းတိုမီတာ40 kHz 9433တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်မှာတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပ
ါ No no don't say to me thatကြောက်စရာရှိတာလေကြောက်သိပ်ပူစရာရှိလေပူပန်းငိုစရာရှိလေငိုပြီးတော့
စာရေးဆရာမကြီးဒေါက်ခင်မျိုးချစ်အကြောင်းပြောပြမယ်အမျိုးသမီးကဏ္ဍမှာအပြည့်အစုံနားဆင်ရမှာပါဒါအပြင်သိပ်ပန်နဲ့နီးပညာကဏ္ဍကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းတွေကိုစူးစီးတင်ပြမှာပါရှင်ဥကျော်စန်တာနဲ့အတူမနန္ဒချမ်းကတင်ဆက်ထားပါတယ်
မြန်မာပြည်အတွက်တရုတ်ခေါင်းကိုက် China's Myanmar Headish ဆိုတဲ့ခေါင်းစဉ်နဲ့ The Diplomat စာဆောင်မှာရှန်နွန် TSC ရေးသားထားတဲ့ဆောင်းပါးကိုဥစွာတင်ပြလိုပါတယ်။ကိုကန့်ဒေတာမှာမြန်မာဆိုရတဲ့နယ်ဦးဖုန်ကြားရှင်တပ်တို့တိုက်ပွဲပြင်းထန်လာတဲ့အချက်လက်တွေကိုဥစွာဖော်ပြထားပါတယ်။ပြီးတော့ဒီလိုနယ်စပ်တစ်ဖက်မှာမတိမငိမ့်တာဟာတရုတ်နိုင်ငံအတွက်စိုးရိမ်စရာဖြစ်ပါတယ်။နယ်စပ်လုံခြုံရေးနဲ့စစ်ရှောင်ဒုက္ခသည်တွေဝင်ရောက်လာနေတဲ့ယူနန်နယ်လုံခြုံရေးကိုတရုတ်အစိုးရကစိုးရိမ်တာပါ။နှစ်ဖက်လုံးထိန်းထိန်းသိမ်းသိမ်းလှုပ်ကြဖို့နဲ့သူတို့အနေနဲ့ငင်းချမ်းရေးအတွက်ပြူသဘောပါဝင်ဆောင်ရွက်ဖို့အစဉ်သင့်ရှိတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။ယူနိုက်တက်ဆက်လုံခြုံရေးကိုတုံ့ပြန်ချထားရုံမှာတပါသူများပြည်တွင်ရေးဝင်မဆွဲရေးမှုအရာတရုတ်ဆိုရအနေနဲ့တုံ့ပြန်ကြေညာချက်တွေထုတ်ပြန်ရုံမှာတပါဘာမှမလုပ်နိုင်ပါဘူး။ဒါပေမဲ့ဒီပြဿနာကတော့တရုတ်ဆိုရဖို့ခုလုခုလုဖြစ်စရာပါ။ကိုကန့်တွေကတရုတ်တွေဖြစ်ပြီးမြန်မာနိုင်ငံမှာအနှိမ်ခံနေရတဲ့တရုတ်တို့ကူညီပါဆိုတဲ့သဘောဖုံကြားရှင်ကကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာအမေရိကန်ဩဇာတက်လာတာမကြိုက်လို့တရုတ်ဟာကိုကန့်ကိုထောက်ပံ့တယ်ဆိုတဲ့ဆွဆွဲချက်ကလည်းရှိနေပြန်ပါတယ်။ဒါ ው တော့တရုတ်ရောကိုကန့်ကပါညှင်းဆန်ပါတယ်။တရုတ်ပညာရှင်တချို့ကတော့ဒီရေးမှာကိုကန့်ကိုအားပေးပြီးတော့မြန်မာအပေါ်ကြိုးကင်နိုင်ဖို့စီစဉ်တင့်တယ်လို့ယူဆကြပေမဲ့သူတို့အစိုးရကလက်မခံပါဘူးလို့ရေးသားထားပါတယ်။အသေးစိတ်ကိုတော့ The Diplomat Online မှာဖတ်ရှုနိုင်ပါတယ်ရှင်။
IS အစွန်ရောက်တွေရဲ့အန်ဒီရဲ့မလေးရှားနဲ့မြန်မာစိုးရိမ်ဆိုတဲ့သတင်းကိုတော့ The New Straits Times Online မှာဖော်ပြထားပါတယ် IS စစ်သွေးကြွားတို့ဟာသူတို့ရဲ့အယူဆတွေကိုအရှိတောင်အရှာနေရာတချို့မှာဖြန့်ဖြူးဖို့ကြိုးစားနိုင်တယ်ဆိုတာနှစ်နိုင်ငံကာကွယ်ရေးဝန်ကြီးတွေဆွေးနွေးသဘောတူညီခဲ့ကြတယ်ဆိုပြီးမလေးရှားနိုင်ငံပိုင်းဗနမသတင်းဌာနရဲ့သတင်းကိုဖော်ပြထားတာပါမလေးရှားနိုင်ငံမှာပြုလုပ်တဲ့အာဆီယံကာကွယ်ဝန်ကြီးများအစည်းအဝေးကနေပြီးတော့ဒေတာတွင်လုံခြုံရေးစင်ခေါ်မှုတွေပုံမပြင်းထန်လာတဲ့အတွက်ဒီကိစ္စကိုဘယ်လိုညှိနှိုင်းဆောင်ရွက်ရမလဲဆိုတာကိုလည်းဆွေးနွေးခဲ့ကြတယ်လို့ရေးသားထားပါတယ်။နောက်ဆုံးအနေနဲ့တော့ The Economist စာဆောင်မှာ An Unfinished Peace မပြည့်စုံသေးတဲ့ညဉ့်ဉန်းရေးဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံတိုင်းရင်းသားတွေရဲ့အခြေအနေကိုရေးသားထားတာတွေ့ရပါတယ်။1948 February 12ရက်မှာဘူဂျော့အောင်ဆန်းဟာရှန်ချင်းကချင်းစတဲ့တိုင်းရင်းသားတွေနဲ့ပင်လုံသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။အဲဒီလက်မှတ်ရေးထိုးချက်အရဒီဒေသတွေကိုဒေသတွင်းကိုပိုင်အုပ်ချုပ်ခွင့်အရရှိစေရမယ်ဆိုပြီးကတိပြုခဲ့ပါတယ်။သို့တော်လည်းပဲဘူဂျောင်းဆန်လူကြံခံသွားပြီးစစ်အုပ်ချုပ်ရေးနှစ်ပေါင်း60ကျော်ကြာမြင့်လာခဲ့ပြီးတဲ့နောက်မှာတော့ဒီကတိကဘောဟာအခုအချိန်ထိအကောင့်ထဲမပေါ်သေးပါဘူးလို့ဆိုထားပါတယ်။စစ်အစိုးရအဆက်ဆက်ဟာတိုင်းပြည်ပြိုကွဲဆိုတာကိုအကြောင်းပြပြီးတော့ချုပ်ကန်လာခဲ့တာဖြစ်ပါတယ်။အခုအခါမှာမြန်မာအစိုးရဟာတိုင်းရင်းသားလက်နက်ကိုင်အင်အားစုအများအပြားနဲ့အပြစ်ခတ်ရစေးရေးသဘောတူညီမှုရရှိထားတယ်လို့ဆိုပေမဲ့လောလောဆယ်မှာတချို့အင်အားစုတွေနဲ့တိုက်ပွဲပြန်ဖြစ်လာပါတယ်။ကိုကန့်ဒေသတိုက်ပွဲအခြေအနေဆိုးရွားနေပြီးအရသာထောင်ပေါင်းများစွာတို့လည်းထွက်ပြေးနေကြရတယ်လို့ဖော်ပြထားပါတယ်။အလားတူသောပဲကချင်းသဘုံတွေနဲ့မြန်မာစစ်တပ်တို့ရဲ့တိုက်ပွဲတွေဟာလည်းပဲဆက်လက်ဖြစ်ပွားနေစေလို့ဆိုထားပါတယ်။ဒါကြောင့်2010ပြည့်တုန်းကစတင်ခဲ့တယ်လို့ဆိုရက်ပြုပြင်ပြောင်းလဲမှုတွေဟာရဆိုင်သွားပြီလို့ညှိတွားမှုတွေရှိလာနေတယ်ဆိုတဲ့အကြောင်းရေးသားဖော်ပြထားပါတယ်ခင်ဗျာ။ Physics Grow the Economist Online မှာကြည့်ရှုနိုင်ပါတယ်။
ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဥကြောစန္ဒာနဲ့မနန္ဒာချန်တို့ကစူးစီးတင်ပြခဲ့တာပါရှင်။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီ။ဒေါ်လှလှတန်းတင်ဆက်နေတဲ့ American Indian အသုံးနှုန်းသင်ခန်းစာကိုနားဆင်ကြရအောင်လားရှင်။
ဒီနေ့မင်းတင်ပြမယ် EDM အသုံးကတော့
Once in a blue moon
ဖြစ်ပါတယ်စာလုံးပေါင်းက O N C E once ကတစ်ချိန် I N in ဒီမှာ a တစ်ခု B L U E blue ကအပြာရောင် M O O N moon ကလာမင်းဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပြာရောင်လားတစ်ချိန်ပေါ့ဒီတော့ဆင်းသက်လာတာကတော့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တစ်ခုဖြစ်တဲ့မိန်းပြည်နယ်ရှိလယ်သမားတွေရဲ့မိုးလေဝသခံမှန်းကြီးလက်ဆွဲစာအုပ်ထဲကလို့ဆိုပါတယ်။အဲ့ဒီမှာပြက်ကရင်ကိုတတ်မှတ်ရမှာကျမတို့မြန်မာမှာလိုပဲလပြည့်လကွေနဲ့တတ်မှတ်ရမှာလပြည့်ကိုအနီရောင်နဲ့ပြတ်တထားတယ်လို့ဆိုပါတယ်။လဟာတလတစ်ခါပြည်တာများပြီမဲ့လို့လေတချို့လတွေမှာတော့ဒုတိယအကြိမ်တလတည်းလနှစ်ခါပြည့်တဲ့အခါတွေလည်းရှိပါတယ်။ပထမလပြည့်ကိုအနီရောင်ခြေပြထားပြီးဒုတိယလပြည့်ကိုတော့အပြာရောင်နဲ့ခြေပြထားရကနေအပြာရောင်လဆိုတဲ့အတုံးဆင်းသက်လာတာဖြစ်ပါတယ်။ဆလိုတာကတော့တလမှာလပြည့်နှစ်ခါကြုံဖို့ကခေရင်လာတယ်လို့ once in a blue moon ဆိုတဲ့အတုံးကလေကြုံတောင့်ကြုံခဲအဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။တိတ်ကိုပြုတ်လို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုတ်နိုင်ပါတယ်။ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်။
I like to eat out at expensive restaurants. But since I've started saving, I only eat out once in a blue moon.
ကျွန်တော်ကအကောင်းစားစားသောက်ဆိုင်တွေမှာထွက်စားတာကြိုက်တယ်။ဒါပေမဲ့လို့ကျွန်တော်ပတ်စံစစုကလေးကနောက်ပိုင်းမှာအပြင်သိပ်ထွက်စားခဲလာတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I like to eat out at expensive restaurants.But since I've started saving, I only eat out once in a blue moon.
ခုခုကိုကြုံတောင့်ကြုံခဲလုပ်တယ်။တော်ရုံတန်ရုံနဲ့မလုပ်ဘူး။လုပ်ခဲလာတယ်ဆိုရင်ဘယ်လိုပြောမလဲ?
Once in a blue moon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလာတန်တင်ဆက်နေတဲ့ American Indian အသုံးနှုန်းသင်ခန်းစာစီစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်မှာအမျိုးသမီးကဏ္ဍကိုထုတ်လင်းမှာပါ။သတင်းမီဒီယာလောကမှာတစ်ချိန်လုံးကနာမည်ကြီးခဲ့တဲ့သတင်းစာဆရာမကြီးလည်းဖြစ်အင်္ဂလိပ်မြန်မာနှစ်ဘာသာစလုံးဝတ္ထုတိုတွေကိုရေးသားခဲ့တဲ့စာရေးဆရာမကြီးလည်းဖြစ်တဲ့အသက်83နှစ်အရွယ်မှာကွယ်လွန်သွားသူဆရာမကြီးဒေါက်ခင်မျိုးချစ်ရဲ့အကြောင်းကိုတင်ပြမှာပါ။အနှစ်40ကျော်သက်တမ်းစာပေလောကမှာဘလို့ရက်တီလှုပ်ရှားခဲ့သလဲဆိုတာဒေါ်လှလှတန်းကဒီတစ်ပတ်စူးစီးတင်ပြထားပါတယ်ရှင
် Usen Kine hung the marionette on the tree branch and asked, Do you remember the dance of the Baloo and the Zaji? I was thrilled by the Zaji, resplendent in flaming red dress, jumping and flying, and the Baloo.Dark green and thin like
Siamagi Dokimuchi Infinite Variety ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တဲ့ဝိထုတို့ရဲ့ယုတ်သိဆရာကြီးဥစိန်ခိုင်အကြောင်းနောက်ခံပြုပြီးမြမယုတ်သိပညာအကြောင်းကိုစိတ်ဝင်စားဖွယ်ရာရေးသားခဲ့တဲ့ဇာဝင်ခန်းတစ်ခန်းပါအဲ့ဒီဝိထုဟာ1980ခုနှစ်မှာရှစ်တောင်အာရှဝိထုတို့ပြိုင်ပွဲမှာပထမဆုံးရရှိခဲ့ပါတယ်စာဖတ်ပရိသတ်အများပြားကဒေါက်ခင်မျိုးချီရဲ့အင်္ဂလိပ်စာအရေးသားဟာမြန်မာစာပေရေးသားတဲ့တောင်ပိုကောင်းမွန်တဲ့အကြောင်းယူဆကြပါလေမြမသမိုင်းဝတ္ထုတို့များနဲ့မြမယဉ်ကျေးမှုဓလေ့ဖြစ်ထွေအကြောင်းကိုစုဆောင်းတင်ပြထားတဲ့ Colorful Burma စာအုပ်ဟာမြမပြည်တွင်းမှာရောပြည်ပမှာပါနာမည်ကြီးလာပါလေဆီယမိုင်းရဲ့စာပေရေးသားနဲ့ပတ်သက်လို့ London Chi School of Oriental Studies မြမစာဌာနမှာဆီယမဟောင်းတူဖြစ်ခဲ့သူ Anne Ellett ကခုလိုတုံးသက်ပါလေ
The book that she called Colorful Burma Her Infinite Variety which is a collection of stories
Colorful Burma လို့နာမည်ပေးထားတဲ့စာအုပ်မှာထွေရာ၄ပါးစုံလင်လာပါတယ်။အဲ့ဒီမှာစုဆောင်းဖော်ပြထားတဲ့ဆောင်းပါးအမျိုးမျိုးဟာဆွေလာနှစ်သက်ဖွေရာအများကြီးပါပါတယ်။ဒါပေမဲ့ကျမစိတ်ဝင်စားဆုံးကတော့ထ Tosin Yinjibu, Winji Tanaye, Gita, Jambi, Boku, Ukinzo, Yeta Gere, Nidamabe. Dosuya, Dokim Yuchi, Ingri Bada, Ni Sabi, Yeta Gera, Dutaido Mujang, Pite, Lu, Sude, Jang, Siamaji, Eletka, Piotoraba. Dokim Yuchiku, Ingri Lu, Yeta would Daitungere, Ukinzoga. February La, Tonguya, Lise, Kunukuniga, Mima, Tangu Sabi, Ditongesin, Mutmi, Tanwe, Mudam Yama, Independent, Dosan, Domiasi.
So, as Ukinzo says, Kim Yuchit was already speaking as a
Ukinzo Yita Gere dying Dokimuchiha Edi Kikrega Salu, Mudminia Dandu, Queen Yashi Mugu, Abi Taukangera Pipari Zagachima Ukinzo Sebi Yeda Taragaro Dokimuchi, Kumi, Kuba in Dwikoha Sapa Britaga, Mamioline, Shudowne, Sewin Zamu Beka, Lare Dwe, Deku, Santi Sivare, Lu, Siamaji, Aletka, Shimpia, Doraba Siamaji Dokimuchi, Ning, is in Dongi, Klewa Grega. Sajjem home come mingly pikibari. Pagin udoga, yes, we went out pillu, Nima be the queen near young Dawan Tansong yare to it. To Clebaha, chid jam, she gave out. Megan pit do dot danding alley. Mujing ayaune, come on, had it, the meji did, chata the widwigo, uza beat at we are all. Tosing up, makim yang, near me, she gave it, or Kim Yujiha, Jangsa o Mianeta, Chengong gave ye, Shakespeare, Victor Hugo ne. Charles Dickens, Sashi de Namiji, English, Gandwin Sabi Dwigu, Lila, like Sagebi, Saisia Mapi, to Temu Winjang, Bume, Lu, Sig Bang Pakejang, Diabari. Sicho Kika, Muchi, Lushamu, Yama, Bowing Gabi de now. Sibi Maro, Dugam, Yamat, Mang, Yama, Hinjimu, Jang, Magazine Yama, English, Witulu, Sambamia, Yita Gibari. Tanguya Lise, Guguganing, Asen Kuja, Doki Muchiha, Padabian Sabi, Puema, Mu Tangebi. ထောင်960ခုနှစ်ကနေ1962ခုနှစ်ထိအင်္ဂလိပ်ဘာသာထုတ်သံဃာတော်ရင်သတင်းစာမှာဆောင်းပါးအက်ဒီတာဖြစ်ထမ်းဆောင်ခဲ့ပါတယ်ဒေါက်ကီမျိုးချစ်ဟာနေချိတ်အင်္ဂလိပ်ကိုတိုက်ထုတ်ရာမှာအာဂျိုမန်တဲ့ပါဝင်ခဲ့ပြီးမြို့သူ့မှာနိုင်ငံသားမစ်စ်ဝီယင်းချာများရှိသလိုသူဟာအင်္ဂလိပ်ဂန်ဒဝင်းစာပေကိုလည်းလွန်စွာမှနှစ်သက်ခဲ့သူတစ်ဦးဖြစ်တယ်လို့ဆိုပါတယ်ထောင်960ခုနှစ်နဲ့ တပည့်တွေကိုနိုင်ငံရေးသင်ခန်းစာများယူတတ်အောင်ပါနှိုင်းရှင်သင်ကြားပြသခဲ့တယ်လို့လည်းသိရပါတယ်။ဒေါက်ကီမျိုးချစ်ဟာ1963ခုနှစ်ကနေ1968ခုနှစ်အထိအင်္ဂလိပ်ဘာသာထုတ် The Working People's Daily မှာအက်ဒီတာဖြစ်ထမ်းဆောင်ခဲ့ပါတယ်။ထိုစဉ်ကသူဟာအာဏာပိုင်များရဲ့ညှဉ်းပန်းမှုကိုခံရမှသိရနဲ့ပြည်သူလူထုကိုတင်ပြသင့်တယ်။ပြည်သူလူထုကသိသင့်တယ်လို့သူယုံကြည်ရင်ရဲရဲဝံ့ဝံ့တင်ပြလေရှိခဲ့တယ်လို့လည်းအန်နဲအလက်ကပြောပါတယ်။
She was quite outspoken in her criticism of the official demand that writers
say sia mya ye wutu dwe saung ba dwe ha pi tu a chu pyu sa be phi ya me tani so sa be a nit ta ya dwe ma hou be socialist sa be myo yi ya me lo anabain dwe ga thu sin ga pyo kha da ne pat de lo doki myo chit ga pui pui lin lin be wi phan ke de lo sia ma ji alet ga pyo twa da phi par de sia ma ji doki myo chit ga lu lu ye khan sa che ko လလလလထုတ်ဖို့နိုင်ခွင့်နဲ့ပတ်သက်လို့လေသူ့အမြင်ကိုရေးသားခဲ့ပါသေးတယ်။ချွေးကြောတန်တွေကိုရှစ်ခေမဲလိုက်စင်ကလေးကလူတွေဟာအော်ဟစ်ခဲ့ကြတယ်။1930ခုနှစ်မြတ်မှာလေလေချောင်းကွဲလူမတမျိုးချစ်မြန်မာတွေဟာနေချက်ကိုတော်လှန်အော်ဟစ်ခဲ့ကြတာဖြစ်တယ်လို့ဆီယမကြီးကပြောခဲ့တဲ့အကြောင်းအန်နယ်အလက်ကပြောပါတယ
်။ We nearly burst our lungs crying. တကယ်မျိုးဟစ်ဒုဗမာမိတုတ်မိတုတ်ရှုရှုအရေးတော်ပုံအောင်ပါစေ
ဒီလိုမျိုးချစ်စိတ်ဓာတ်တက်ကြွတာနဲ့အင်္ဂလိပ်ကိုလိုနီနေချစ်စနစ်ကိုကန့်ကွက်အော်ဟစ်ခဲ့ကြတဲ့ဒုဗမာတွေကတိတော့ဘယ်လိုအခြေဆိုင်နေပါလဲဆိုပြီးတော့လေစမ်းစစ်ရမှာတော့
Today that's 1967 she says the cry right for the people is being
သူဆိုကနေ1968ခုနှစ်အချိန်မှာတော့ပြည်သူအကြိုးပြုစာပေးရေးပါဆိုပြီးနိုင်ရိုက်သွင်းခံရတဲ့ပုံစံမျိုးနဲ့ရည်နေတဲ့အကြောင်းပြည်သူအကျိုးပြုစားပေးဟာ Siamaji Mia, Sabiha, Nubinia, Pite, Bajibu, Pinya, Yanni, Dudu Babe, Sabigo, Sabi, and Hita, Yatu, Yibu Ne, Sabigo, Lelus Vim, Yibu Pim, Yin Tidi, Yibu Ne, Pidu Lugu, Lisa, Jubu Dabu, Lujangle, Siamajiga, Biopia, Gede, Lu, and Eletka, Shimpia, Dwara Pipari.
Manufacturing crude, a don't like, a delight.
Don't like, delight, dim piare, what are we, some boat we ha? Be the Lurugo, a jumu pure bean. Be the Lurugale, lecamam, hopu, lo, siamaji, dokim yuchiga, hita, gede, jangle, and aletga, biodova didi. Siamaji, dokim yuchi, what can you jigga, pelumia bali? Guelunly be pity, siamaji, dokim yuchi ha, te uechi and be simimia, kaikede, yoga jang, a yat hair, niaram, yabi me. သူဟာတရားရှိသူတူဖြစ်တယ်လို့သိရပါတယ်။သူဟာအဆိုးတဲ့ကအကောင်ကိုမြင်တတ်သူဖြစ်ပြီးဟာတညာဇဝနညာထက်သူတူလည်းဖြစ်ပါတယ်။သူမိတ်ဆွေရောင်းရင်းအများစုကိုလည်း The gift of laughter ဆိုတဲ့မြမဟာတညာအကြောင်းသူထုတ်ဝေတဲ့စာအုပ်ကိုမြစ်တာလက်ဆောင်ဖြစ်ပေးလိရှိပါတယ်။ဒါကြောင့်လည်းအန်နယ်အလက်ကဆီယမကြီးတတ်တီကိုချီးကျူးခဲ့ရမှာစိတ်ဝင်စားပွေရဖြစ်တဲ့ ဒေါ်ကီမျိုးချီရဲ့စာပြန်ရေးသားချက်ကိုတင်ပြရင်းဒီသတင်းပါရဲ့အမျိုးသမီးများကန္တာကို Nigong Cho Apare Shim.
No, no, don't say to me that. Jiao Sia Shidale, Jiao, they Buzia Shile, Buban, Mozia Shile, Mo, Bido, Lo Sia Shida, Lo.
You can bend but never break me, cause it only serves to make me.
Dalaladaye, Ganavashe, Taja Nina, Sisimale, a person told him Binibare.
စနေနေ့နဲ့ခင်းအတွက်နောက်ထပ်အပတ်စဉ်ကဏ္ဍဖြစ်တဲ့သိပ္ပံနဲ့နီးပညာကိုနားဆင်ကြရမှာပါဒေါက်တာမြို့သက်ကတင်ဆက်ထားပါတယ်ရှင်လူသားတွေနေရှင်ကျင်းလဲနေတဲ့ဘဝထဲမှာသိပ္ပံဆိုင်ရာနားလည်မှုလွဲမှာပြီးအမှတ်မှားနိုင်တဲ့စကားလုံးတွေတဲကမာကျူရီလို့ခေါ်တဲ့ဗရားနဲ့ပတ်သက်ပြီးဒီတစ်ပတ်မှာပြောပြပေးမှာပါ
Rago, Daru Tinkitane, HG Lojibi, Mercury Lokobare. Mercury ha, heavy metal, the mu pipi, 2G tete pisi, 2bare, drab boundary gun, the same pisi. Luye, go canade, Mercury pamana, mamia yabdabi, a satemurigo pisi raba. Barago, daya tidri rajanem hope, sumpy pisi rema, bowin in a barari gun, the same, a satemuri, drea nainelo, Daru pinyashin, Doctor Kemon Yoga, Biobare. Paramazon, Hinda Barado Corre, Mercury Sulfide and Diego, Giauma.
Is it a Saint Venus or Torole Jawa? Yanoa, Pientema, Oto, Lodakama, Oto, Dia, and Neon Tichela, Edward Yaro, Mercury Sulfide, Hinda Barado Corre Gone, Totone, Laimo Bam and a Kayaro, Drua Jetta, Lirima, and Neon is so same role at Donner.
တော့အုတ်ထုတ်လုတ်တဲ့လူတစုမှာဒီနေ့ညာရီကြတော့ယူကြောင်ကြောင်နေဖြစ်သွားတယ်ဂျန်နရေးရှင်းလိုက်ယူကြောင်ကြောင်ဖြစ်တော့ဒါကိုသူတို့အုတ်ထုတ်လုတ်တဲ့လူတွေရဲ့အယူလူမျိုးလို့သူတို့ထင်ခဲ့ကြတယ်နောက်ပိုင်းကြမှာဒါမှကျူရီကြောက်ပဲလို့သိရတယ်ဒီမက်ထက်တဲ့ဆင်ဒရုံးလို့ခေါ်တဲ့ယောဂါဟာမာကျူရီအစိတ်တန်တာပါဟဲဗီမက်တယ်တွေအထူးသဖြင့်ဗရားနဲ့ထိတွေ့မှုများရင်
နာကျင်ကြိုက်ခဲတဲ့အခရိုဒီနီယာယောဂရရှိပါတယ်သူကိုခြေရင်းလက်တွေမှာပန်းရံရောင်တွေ့ရလို့ပင့်ဒီဇီးစ်လို့လဲလူသိများပါတယ်နောက်ယောဂတစ်မျိုးကတော့မိနာမာတာယောဂလို့ခေါ်ပါတယ်ဒီတရားကတော့အစိတ်ပြင်းတယ်ဂျပန်ပြည်မှာမိနာမာတာဒီဇီးဆိုတော့ဖြစ်တယ်အဲ့ဒါလည်းတရားကိုပင်လယ်ရေကိုထည့်ပြီးတော့အဲ့ဒီကနေပြီးတော့ငါးတွေစားသုံးပြီးတော့ငါးတွေကတဆင်လူတွေပြန်ပြီးတော့စားသုံးနေတဲ့အဲ့ ဆိုရင်အယူမျိုးဆိုတော့ဘယ်သူမှအဲ့အရက်ကလူကိုမယူကြဘူး။နောက်ဆုံးကြမှာစုံစမ်းကြည့်မှာ plastic ဆက်ရုံက mercury တွေတုံချတယ် mercury တွေကပင်လယ်အောက်ရောက်သွားတယ်။အဲ့ပင်လယ်အောက်မှာဒီ anaerobic bacteria တွေကစားတော့အပင်တွေကနေဆုတ်ယူလို့ရတယ်။မိသားမာကူရီတွေဖြစ်သွားတယ်။အပင်တွေကိုတခါငါးတွေစားတယ်။ငါးတွေကိုလူတွေကစားတော့ပထမဆုံးကကြောင်တွေမှာတွေ့ရတော့ဗောလေကြောင်ကအဲ့ဒါတွေစားပြီးတော့ရေကိုအမှန်ကြောက်တဲ့ကြောင်တွေကခခုံကပြီးတော့ရေတဲ့ခုံခုံချက်ကြောင်ကအဲ့လိုမျိုးဖြစ်သွားတယ်အဲ့ဒါ cat dancing disease ဆိုတော့ခေါ်ကြတယ်သူထောင်းဝန်းများစွာလဲဒီလိုပဲသူကြောင်ကြောင်နဲ့ချီမတန်လက်မတန်မျက်လုံးဆွေတယ်တော့အုံနောက်မပြည့်တဲ့ပုံစံမျိုးတွေဖြစ်သွားတယ်အ အဲ့ဒါမှကျူရီရဲ့အဆိုးကျိုးတွေပေါ့မကျူရီအမနာကြောက်တယ်ကျွန်တော်တို့မြစ်တင်မှာလဲအခုရွှေကျင်တဲ့ဟာမှာမကျူရီမတုံးကိုဖြည်းဖြည်းချင်းတော့ပြောင်းလဲလုပ်နေကြတာရှိတယ
်ဗရားစိတ်တင်တာကြောက်ရှာကောင်းနေဆိုတာသိလာကြတာမို့ဗရားဆိုရင်တကယ်တရိထားလာကြတာပါဒီခါမှာဗရားတုတ်ထားတယ်ဆိုရင်မှန်တွေအထူးသဖြင့်ဓာတ်ဘူးတွေနဲ့ပတ်သက်ပြီးအမှတ်မှားလာကြပါတယ်
အဲ့ဒီမာကျူရီကိုအမှန်မှားတာကျွန်တော်တို့အိမ်မှာမှန်နေကြည့်ရင်အဲ့ဒီမှန်နေကိုဒဒားတုတ်တယ်ပဲပြောတယ်တကယ်တကယ်မှန်နေကိုတုတ်တာဒဒားမဟုတ်ဘူးသင်္သာဒဒားလည်းမဟုတ်ဘူးတကယ်တကယ်တော့ favor mirroring လုပ်တာဝင်မှန်တုတ်တာဝင်မှန်တော့ကြည့်မှန်နေတာကိစ္စမရှိဘူးဘယ်မှာတွေ့ရလဲဆိုရင်ကျွန်တော်တို့ကအဲ့ဒီဓာတ်ဘူးတွေမှာဓာတ်ဘူးတွေကအတွင်းမှာဖန်ဘူးတစ်ခုရှိတယ်အဲ့ဖန်ဘူးကနထဖန်ဘူးတွေဖြစ်တယ်အဲ့နထဖန်ဘူးကအထက်ဟာကဗဒားတုတ်ထားတယ်လို့ပြောတယ်ဒါပေမဲ့အတွင်းမှာတုတ်ထားတာပါတုတ်ထားလဲဗဒားမဟုတ်ဘူးသူတွေကဗဒားလို့ထင်တယ်ဆေးဘာမီရာရင်းလုပ်ပြီးတော့ငွေမှန်ပေါ့လေငွေမှန်လုပ်ထားပြီးတော့မှအဲ့ဒီနေရာကိုလေဆုပ်ဆက်နဲ့ဆုပ်လိုက်ပြီးတော့ vacuum လုပ်ထားတယ်အဲ့ဒီမှာဆေးဘာမီရာရင်းလုပ်ထားတဲ့အတွက်အပူကဟိုဘက်ဒီဘက်ပြန်နေရင်အကြာကြီးဒီကာမော့ဖလတ်ကအပူကိုထိန်းနိုင်နိုင်တယ်အေးဆိုတော့အေးထိန်းနိုင်တယ်ပေါ့ဗျာtemperature မပြောင်းအောင်လုပ်နိုင်တယ်အဲ့ summer slush ကအင်္ဂလန်ကအရင်ကဝင်တယ်နောက်ပိုင်းကျဂျပန်ကဝင်တယ်နောက်တော့ကျွန်တော်တို့ဗမာပြည်ကလည်းသွန်းအုပ်တစိမ့်လားမသိပါဘူးလှုပ်ပါတယ်ဘယ်တော့မှကနေထုတ်တယ် slush တွေရှိတယ်အဲ့နောက်ပိုင်းမှာကျတော့ကျွန်တော်တို့ American ပိတ်ဆို့မှုတွေဘာညာဥရောပပိတ်ဆို့မှုတွေနဲ့ပစ္စည်းတွေမဝင်တော့မဝင်တော့အရင်ကအတိုင်းပေါ့လေဈေးပေါ်တေးရုပ်ကဝင်တယ်တခါတခိုင်းနိုင်ငံဝင်တယ်ဒါပေမဲ့နောက်ပိုင်း quality တိတ်မကောင်းတော့တခါကြာတော့အဲ့ဒီ silver mirroring ကွာထွက်တယ်ပဲ့ထွက်တဲ့ဟာတွေဖလိုက်ဖလိုက်ချက်လိုက်နေရှိတယ်အဲ့တော့ဘုန်းကြီးအကြောင်းကဘုန်းကြီးတွေအန်လျေရှိနိုင်တယ်ကလေးအန်လျေရှိနိုင်တယ်ဆိုတော့လူတွေကတိတ်ကြောက်လာကြတော့အဲ့မှာသတင်းစာတွေပါမှာရေးတယ
်ဗရားတုတ်တယ်လို့ပြောကြတယ်မှန်တယ်မှာတကယ်ဗရားမပါတာကိုပညာရှင်တွေပါတိတ်ပန်ဆိုင်ရာအမှတ်မှားတာမျိုးတွေဖြစ်လာတဲ့အထိတွေ့ရတာမို့သတိထားကြဖို့လဲတိုက်တွန်းလိုက်ပါတယ်
ဒါတင်လာတယ်မရေးတော့သူတို့ကလည်းဒီတိုင်းလက်လွတ်စွဲတော့မရေးပါဘူးပေါမောက်ခရေးလိုက်မေးတယ်တာဝန်ရှိတဲ့ကျမ်းမကြီးဌာနကလူတွေမေးတယ်သူတို့ကလည်းကြားဘူးကကြားပါတော့လဲအမှန်ထင်သွားဆိုရင်ကြောင်သွားတယ်အားလည်းအထက်မှာတုတ်ထားတာပဲတိတ်အန်လျာမရှိပါဘူး 1.5 ppb ထက်မများရင်အန်လျာမရှိပါဘူးဆိုတော့အဲ့ဒီပညာရှင်တွေကိုယ်တိုင်ကကိုပြောတော့ကျွန်တော်လည်းတော်တော်အံ့ဩသွားတယ်တကယ်လေတော့သတားမပါပါဘူးဒါဘူးဆိုရဟာမှာကျွန်တော်တို့ဒီ thermal flux ပေါ့လေအဲ့ထဲမှာသုံးတဲ့ဟာဒီစကားလုံးဝမပါတဲ့ silver mirroring ပဲဖြစ်တယ်အမှန်တန်လို့ရလွယ်ပါတယ်ကျွန်တော်တို့ပထမနှစ်ကျောင်းသားတောင်မှတတိယနှစ်ကျောင်းသားလောက်ထိကျွန်တော်တို့စမ်းသပ်ချက်တွေလုပ်တဲ့ထဲမှာပါပါတယ်ဓာတုဝေဒကျောင်းသားတွေဆိုအငဲလို့ရပါတယ်လူတွေကလည်းဒီခေတ်မှာတော့ကြောက်နေကြတာမှန်ပဲရှိသမျှ chemical စီကိုကျွန်တော်တို့ကစားနေရလို့ထင်တာ哦အဲ့တော့မထင်မှတ်ဘဲနဲ့ကျွန်တော်တို့ဘုံမှာဒီရက်ကင်ဆာရောဂါတော်တော်များတဲ့နိုင်ငံဖြစ်တော့ဘာပြောပြောအားလုံးကကင်ဆာဖြစ်မလားဖြစ်လားဆိုတော့ကြောက်နေကြတဲ့ဖြစ်ဖြစ်တယ်။ကျွန်တော်ဆေးရုံလည်းကြောက်တယ်၊ဆရာဝန်လည်းကြောက်တယ်။အဲ့တော့ဒါလေးတွေကိုကြောက်ကြတာတကယ်တော့မဆန်ပါဘူး။တကယ်တော့သတားမပါပါဘူး။ဒါကြောင့်ဒါကိုဟောလူတွေကြောက်ကြတယ်ဆိုတာအသိမကောင်းဘော။အမှန်ကိုသိဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။
ဓာတုပညာရှင်ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်တွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်ဒေါက်ခင်မျိုးသက်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင် VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ TV အစီအစဉ်ကိုအင်တာနက်ဆာမျက်နှာမှာနားဆင်ကြည့်ရှုမယ်ဆိုရင်လိပ်စာက www.burmese.voanews.com ဖြစ်ပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှင်များခင်အကျန့်ဖက်သမားတွေဟာသူတို့ရဲ့တက်တဲ့ဖြတ်တဲ့လုပ်ငန်းစဉ်တွေကိုတစိုက်မမတ်လှုပ်ဆောင်နိုင်မှုအတွက်ပုံမှန်ဝင်ငွေရှိဖို့လိုအပ်ပါတယ်ဒါကြောင့်သူတို့မှရှိနေထားပြီးသားပိုင်ဆိုင်မှုတွေနဲ့ဘန်ဒါငွေကြေးရှာဖွေနိုင်မှုတွေကိုဟန်တားနိုင်ခြင်းအပြင်အကျန့်ဖက်မှုတွေကိုတားဆီးနိုင်ပါလိမ့်မယ်ဒါဟာ ISIL Islamic စစ်သည်ကြောအဖွဲ့နဲ့ပတ်သက်ရင်ပိုးပြီးတော့မှန်ကန်နေပါတယ် ISIL အဖွဲ့ရဲ့အဓိကအထောက်ပံ့ဟာယာဇဝိမှုတွေကရတဲ့ဝင်ငွေတွေဖြစ်ပါတယ်အဲ့ဒီထက်မှဗန်နီကိုဓမြတိုက်တာလူတွေကိုပြန်ပြီးဆွဲပြီးတော့ငွေနဲ့ရွေးခိုင်းတာတတိပုဂ္ဂလစီးပွားရေးသမားတွေထံကနေငွေညှစ်တာမြို့တွေကျေးရွာတွေကိုစီးနှင်းပြီးတော့လူယူတာစတာတွေပါဝင်ပါတယ်နောက်ပြီးသူတို့ထိန်းချုပ်ထားတဲ့ဒေသတွေအတွင်းကရေနံတွေကိုခိုးယူရောင်းချတာနဲ့နောက် ထဲ့ဝင်နေကြတဲ့အလှူငွေတွေလည်းပါဝင်ပါတယ်။ Excel တွေဟာအလှူငွေတွေကိုလက်ခံရရှိတာမျိုးရှိတယ်ဆိုပေမဲ့များသောအားဖြင့်တော့ရာဇဝဲမှုအကျန်းဖက်မှုကနေရတဲ့ဝင်ငွေကများပါတယ်။ဒီကနေ့အချိန်မှာ Excel ရဲ့နေနမိတ်ဟာအဲခိုင်ရာတွေထက်တာလွန်နေပါတယ်။အဓိပ္ပာယ်ကတော့ Excel တွေရဲ့ဝင်ငွေပိုင်ဆိုင်မှုပမာဏဟာမထင်မှတ်လောက်အောင်ကြီးမားနေတယ်ဆိုတာပါပဲ။သူတို့အတွက်လူမဆန်တဲ့လုပ်ရက်တွေကနေရလာတဲ့အသက်သွေးကြောထောက်ပံ့ကြေးတွေဖြစ်တယ်လို့အထူးတန်တမန် Amos Hutchinson ကပြောပါတယ်။မနစ်တုန်းကဆို Excel တွေဟာသတင်းတစ်ပတ်ကိုဒေါ်လာငွေတန်ပေါင်းများစွာဝင်ငွေရရှိခဲ့ပါတယ်။ပြောရရင်ဒေါ်လာတန်ပေါင်း100လောက်ကိုရေနံနဲ့ရေနံထွက်ပစ္စည်းတွေဒေတာရင်းကအေးပါတဲ့သူတွေစီကိုရောင်းချခဲ့ပါတယ်လို့အကျန်းဖက်သမားတွေရဲ့ငွေကြေးထောက်ပံ့ရေးနဲ့ဆိုင်တဲ့ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျင်နီဖာဖော်လာကပြောဆိုပါတယ်။နိုင်ငံတကာညွှန်မောင်းအဖွဲ့တွေကလည်းထိန်းကိုနှိုင်အောင်နီလန်းမျိုးစုံနဲ့ကြိုးပမ်းခဲ့ကြပါတယ်။ပထမဦးဆုံး Excel ထိန်းချုပ်ထားရဒေတာမှရှိတဲ့ဘဏ်တွေနဲ့အဲ့ဒီဒေတာရင်းကဘဏ်တွေနိုင်ငံတကာငွေကြေးလက်ပတ်နေတဲ့စနစ်တွေကိုဖျက်တောက်ပြီးတော့အကျန်းဖက်သမားတွေကိုကမ္ဘာငွေကြေးဆိုင်ရာကွန်ရက်တွေနဲ့မချိတ်ဆက်နိုင်အောင်ဟန်တာပစ်ခဲ့ပါတယ်။ညွန်မောင်းအဖွဲ့တွေက Excel ရဲ့ရေနံမြေတွေရေနံချက်စက်ရုံတွေကိုပိတ်မထားတိုက်ခိုက်ခဲ့ကြပြီး Excel ရဲ့ရေနံရောင်းချမှုကိုမရှုနိုင်မကယ်နိုင်ဖြစ်အောင်လုပ်ခဲ့ကြပါတယ်။တူရကီနဲ့ Kurdish တွေကလည်း Excel တွေထိန်းချုပ်ရာနေမြေကရေနံတွေထွက်မလာနိုင်အောင်လုပ်ဆောင်ခဲ့ကြပါတယ်။American ပြည်ထောင်စုကလည်းလူတွေကိုပြန်ပေးဆွဲပြီးတော့ငွေတောင်းတာကိုမလဲရောမိစေရေးအတွက်မိတ်ဆွေနိုင်ငံတွေကိုမူဝါဒချမှတ်နိုင်အောင်ကြိုးပမ်းခဲ့ပါတယ်။ဒါအပြင်ကျွန်တော်တို့ဟာအကျန်းဖက်အုပ်စုတွေထံကိုအလှူငွေတွေမထောက်ပံ့နိုင်အောင်ပင်လယ်ခွေဒေသမှာရှိတဲ့လုပ်ဖော်ကံပက်တွေနဲ့ပူးပေါင်းပြီးတော့လုပ်ဆောင်ခဲ့ပါတယ်။အနာဂတ်မှာ Excel တွေကိုဗန်ဒါရေးမထောက်ပံ့နိုင်အောင်ရေနံအပါအဝင် Excel ထိန်းချုပ်တဲ့နယ်မြေတွေကနေအဝင်ထွက်မှန်သမျှကိုနှောက်ယှက်ဟန်တားမှုတွေကိုကျွန်တော်တို့လုပ်ဆောင်မှာဖြစ်တယ်လို့ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဖော်လာကပြောပါတယ်။စီးရီးယားနဲ့အီရတ်ကိုတွားရောက်တဲ့ပြည်ပအကြမ်းဖက်တိုက်ခိုက်ရေးသမားတွေရဲ့ငွေကြေးဆိုင်ရာကိစ္စတွေကိုဖျက်တောက်ပစ်မှာဖြစ်ပါတယ်။ဝင်ငွေထက်အသုံးပြုငွေပိုများလာတဲ့စီးပွားရေးလုပ်ငန်းတွေလိုပဲတခြားနေရာကနေပတ်စံတွေရနိုင်တဲ့နီလန်းတွေရှာမရရင်နေပယ်အစ်စ်တွေမချက်ထွင်နိုင်ရင်အိုက်ဇဲတွေရဲ့ဗန်နာကြီးဟာတဖြည်းဖြည်းဆုတ်ယုတ်လာမှာဖြစ်တယ်လို့ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဖော်လာကပြောဆိုပါတယ်။နိုင်ငံတကာညွန်ပေါင်းအဖွဲ့တွေဟာအဲ့ဒီလိုအခြေအနေမျိုးကိုရောက်လာအောင်ကြိုးပမ်းအားထုတ်နေကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုထုတ်လင်းခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်။စနေနေ့နဲ့ခင်းစီစဉ်အတွက်သတင်းချင်းချုပ်ကိုတင်ပြဖို့ချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
ဆိုနီအများစုရှိတဲ့ရင်းမြစ်နိုင်ငံမှာမကြာသေးခင်ကအာဏာရယူလိုက်တဲ့ရှီးယားသဘုံတွေအပါအဝင်ပြည်ပနိုင်ငံရေးပါတီတွေကြားပြည်တွင်းစစ်အထိဖြစ်မသွားအောင်တားဆီးနိုင်မဲ့သဘောတူညီချက်တစ်ခုရဖို့နင်းနေပြီလို့ရင်းမြစ်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကပြောလိုက်ပါတယ်။လက်ရှိအချက်အတဲအဆုံးသတ်စီမဲ့နိုင်ငံရေးသဘောတူညီချက်တရက်စီဦးတည်တဲ့အင်မတန်အရေးပါတဲ့အဆင့်တစ်ခုကိုဒီကနေ့မနေ့ရခဲ့တယ်လို့ဂျမားဘီနိုမာကသူ့ရဲ့ Facebook စာမျက်နှာမှာတောက်ကြနေကပြောထားတာပါ။လီဗျားနိုင်ငံရှိပိုင်းမှာလူသေဆုံးခဲ့တဲ့တောက်ကြနေကကားဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့လီဗျားမှာရှိနေတဲ့ IS စစ်သွေးကြွတွေကပြောလိုက်ပါတယ်။ကိုဘာမြို့မှာအ திக ံကားဘုံခွဲမှု၃ခုထဲမှနေဖြစ်ခဲ့တာမှာအနည်းဆုံးလူ40သေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရတယ်လို့လီဗျားရာရှိတွေကပြောပါတယ်။ဘာကာပြည်နယ် IS အဖွဲ့ခွဲကဒီတိုက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်ပြီးဖောက်ခွဲရေးသမားတွေဟာလီဗျားနဲ့ဆော်ရီနိုင်ငံသားတွေဖြစ်တယ်လို့ပြောခဲ့တဲ့အကြောင်းအမေရိကန်ခြေဆိုင်အကြမ်းဖက်မှုစောင့်ကြည့်ရေး SIDE စုံစမ်းထောက်လှမ်းရေးအဖွဲ့ကပြောပါတယ်။ဘရာဇီးလ်အင်ဒိုနီးရှားနိုင်ငံကြားဆက်ဆံရေးကိုရှင်းရှင်းလင်းလင်းမလုပ်ရသေးသေးဘူး။ဘရာဇီးလ်နိုင်ငံဆိုင်ရာအင်ဒိုနီးရှားသံမတ်သစ်တိုတိုရီယန်တိုကိုလက်ခံမှာမဟုတ်ဘူးလို့ဘရာဇီးလ်သမ္မတဒီလ်မာရူဆက်ကတောက်ကြနေမှာပြောလိုက်ပါတယ်။အသစ်ခံရလိုက်တဲ့သံမတ်တွေကိုဘရာဇီးလီးယားမျိုးတော်မှာသမ္မတရူဆက်ကအခမ်းအနားနဲ့ကြိုးဆိုတာပါ။ဒါပေမဲ့လည်းအင်ဒိုနီးရှားသံမတ်သစ်ရဲ့ခံရလွာအတည်ပြုဖို့ကိစ္စကိုတော့စိုင်းငံ့ထားဖို့သူကဆုံးဖြတ်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမူဒီရဲ့နာမည်ကိုဒေါင်းလိုက်ထည့်သွင်းချုပ်လုပ်ထားတဲ့ထူးခြားတဲ့အနေအထားဝတ်စုံကိုတောက်ကြနေကလီလံပစ်တာမှာအမေရိကန်ဒေါ်လာ9သိန်းလိပါပြည်ဝယ်သွားပါတယ်။မစ္စတာမိုဒီလိုပဲဂူဂျရက်ပြည်နယ်ကစိန်ကုံတဲ့လော်ဂျီပထောကအိန္ဒိယရူပီးငွေ43သန်းအမေရိကန်ဒေါ်လာ6သိန်း9500ပေးပြီးတော့လီလံအောင်သွားတာပါခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန်နန္ဒာချမ်းပါ။အင်ဂျင်နီယာကတော့ဇူဘဲလ်အယ်တယက်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32 40ရူကနေထုတ်လွှင့်ခဲ့တာပါရှင်။တော်ရရှင်အားလုံးဘေးအန္တရာယ်ကင်းဝေးပြီးမင်္ဂလာနေ့တစ်နေ့ဖြစ်ကြပါစေရှင်။အားလုံးကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ကျမအင်ဂျင်နီယာပါ။
This program has come to you from the Voice of America, Washington.